Welcome to the Voice of America in Burmese.
ကျေးဇူးမင်္ဂလာဖြာဖြာနဲ့ပြည်စုံနေမနဲ့ခင်ဖြစ်ကြပါပြီခင်ဗျာ VOA အမေရိကန်တရရဲ့2019ခုနှစ်ဇွန်လ18ရက်စနေနေ့မနဲ့ခင်အစည်းအဝေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းနိုမီတာ30 40 48 50လို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီကျွန်တော်ညံဝင်းအောင်ပါဒီကနေ့မနဲ့ခင်အစည်းအဝေးကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ
မင်္ဂလာပါရှင်ကျွန်မကခင်မျိုးတက်ပါဒီမနဲ့ခင်တင်ဆက်တွေကိုမဆုမြတ်မုံနဲ့အတူကြီးညာပေးမှာပါသမရဟောင်းဘဲရက်အိုဘားမားလက်ထက်ကချမှတ်ခဲ့တဲ့ကျူဘာဆိုင်ရာသဘောတူညီချက်တချို့ကိုသမရဒေါ်နယ်ထရမ့်ကစတင်ဖျက်သိမ်းနေပါပြီ။ဂျာမနီဝန်ကြီးချုပ်ဟောင်းဟဲလ်မတ်ကိုဟာအသက်89နှစ်မှာကွယ်လွန်သွားပါပြီ။အာရစ်သွေးကြော်ရဲ့ချင်းချောက်မှုအန္တရာယ်ကိုအာဆီယံ၅နိုင်ငံကကာကွယ်ရေးဝန်ကြီးတွေဆွေးနွေးကြတော့မှာဖြစ်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညာဝင်းအောင်
။ဟုတ်ကဲ့ပါခင်ဗျာ။အကြမ်းဖက်တိုက်ခိုက်ခံရတဲ့ရခိုင်ပြည်နယ်မှာလုံုံရေးတက်တီပြန်ရုပ်သိမ်းခဲ့တာစောလွန်းတယ်လို့ရခိုင်အမျိုးသားပါတီကပြောပါတယ
်အခုလိုတရားဥပဒေမစိုးမိုးဘူးစိုးမိုးအောင်စိုးရမဆောင်ရွက်နိုင်ဘူးဆိုရယ်ပုံရိပ်ဖြစ်အောင်ဒီကြက်ပတ်ပုစီကလှုပ်ရှားပါတယ်အဲ့ဒီခါမှာတရားဥပဒေစိုးမိုးနိုင်မယ်သူ
ပါတီရဲ့ဥက္ကဋ္ဌဒေါက်တာအေးမောင်ပြောကြားသွားတာပါဒီအကြောင်းနဲ့အတူမနေ့ညသကောင်မှာထုတ်ပြန်လိုက်တဲ့မြန်မာနိုင်ငံစေတန်းအောင်စင်အောင်ကျက်အခြေအနေဘယ်လိုရှိမလဲဆိုတာကိုတင်ပြမှာဖြစ်တယ်လို့တင်းမှမှုရှိနေတဲ့တရုတ်နဲ့အိန္ဒိယကြားဘယ်လိုအပေးယူတွေလုပ်နေကြသလဲစတာတွေကိုတင်ပြအောင်ပါပါနောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုတော့စနေမနက်ခင်းထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါက်ကင်မျိုးသက်နဲ့မတ်ဆုမြတ်မွန်တို့ကြောပြပေးပါအောင်ခင်ဗျာ
အရင်အစိုးရဖွဲ့ချမှတ်ခဲ့တဲ့လုံးဝတစ်ဖက်သက်ကြနေတဲ့ကျူဘာဆိုင်ရာသဘောတူညီချက်ကိုဖျက်သိမ်းပြင်မယ်လို့ပြောကြရင်အရင်သမ္မတဘဲရက်အိုဘားမားရဲ့တမိုင်းဝင်ဆက်ဆံရေးပြန်ပြီးစခဲ့တဲ့အထက်ကတချို့အပိုင်းတွေကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကစတင်ပြီးတော့ဖျက်သိမ်းနေပြီဖြစ်ပါတယ်။အဲ့ဒီထက်မှခီးသွားမှုဆိုင်ရာတင်းကျပ်တဲ့ကန့်သက်ချက်တွေချထားတာနဲ့ကျူဘာစစ်တပ်နဲ့ထောက်လိုင်းအဖွဲ့တွေနဲ့ဆက်နွယ်မှုရှိနေသူတွေနဲ့ငွေကြေးဆိုင်ရာဆက်သွယ်မှုတွေကိုတားမြစ်ထားပြီးပါဝင်ပါတယ်။ကျူဘာနိုင်ငံရဲ့စီးပွားရေးကဏ္ဍမှာထက်ဝက်ကျော်ဟာကျူဘာစစ်တပ်ပိုင်းကုမ္ပဏီကြီးဖြစ်တဲ့ GAESA ကထိန်းချုပ်နေမယ်လို့ခန့်မှန်းကြတာပါ။သမရဟာမိုင်အမီကကျူဘာအမေရိကန်အများစုနေထိုင်ရာ Little Havana ရပ်ကွက်မှာမိန့်ခွန်းပြောကြားခဲ့ပြီးသူ့ဘေးမှာတော့ဒုသမရ Mike Pence နဲ့ Florida အထက်လွှတ်တော်မှ Marco Rubio အပြင်ကျူဘာနယ်ပွားတခြားနိုင်ငံရေးခေါင်းဆောင်တွေပါရှိနေတာဖြစ်ပါတယ်။သမရကသူဟာပြီးခဲ့တဲ့ November မှာရွေးကောက်ပွဲမှာသူ့နိုင်ရအောင်မဲပေးခဲ့ကြတဲ့ကျူဘာနယ်ပွားအမေရိကန်တွေကိုသူ့မဲဆွယ်ပွဲတော့ကဂရိပေးထားခဲ့တဲ့အတိုင်းလှုပ်ဆောင်တာပါလို့ပြောပါတယ်။အမေရိကန်နိုင်ငံကကျူဘာပြည်သူတွေကိုဖိနှိပ်တဲ့သူတွေကိုအလိုမရှိကြောင်းနဲ့ဒါတွေမကြခင်ကာလမှာပဲအဆုံးသတ်တော့မယ်လို့သူယုံကြည်ကြောင်းလည်းပြောပါတယ်။ခီးသွွာလာခွင့်ပိတ်ပင်ဖို့အတွက်အားဖြည့်လှုပ်ဆောင်မှာဖြစ်တယ်လို့ကုန်သွယ်ဆိုင်ရာတားမြစ်မှုတွေလည်းချမှတ်မှာဖြစ်ကြောင်းနဲ့ကျူဘာပြည်သူတွေရင်းနှီးမြှုပ်နှံမှုသူတို့စီကိုတရက်ရက်အောင်ထိုင်ငံမှာမှလှုပ်ဆောင်မယ်လို့လည်းပြောပါတယ်။ဒါပေမဲ့အိုဘားမားလက်ထက်ကပြောင်းလဲခဲ့တဲ့အများအပြားကိုတော့ဒီတိုင်းပဲဆက်ပြီးထားရှိမှာဖြစ်ကြောင်းသမ္မတအင်ဗျူအရာရှိတွေကပြောကြားခဲ့ပါတယ်
။အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းကအကြမ်းဖက်မှုတံပြန်စစ်ဆင်ရေးအတွင်းလေကြောင်းတိုက်ခိုက်မှုမှာ IS စစ်သွေးကြောအဖွဲ့ကရေးပါသူတယောက်သေဆုံးသွားတယ်လို့အမေရိကန်စစ်တပ်ကအတည်ပြုပါတယ်။သေးဆုံးသွားသူဟာဂျဝတ်ခန်ဆိုသူဖြစ်ပြီးအာဖဂန်နစ္စတန်နိုင်ငံက IS အဖွဲ့ကွဲခိုရာဆန်အဖွဲ့ရဲ့ ISISK network သတင်းမီဒီယာလုပ်ငန်းအကြီးအကဲဒါရိုက်တာလုပ်နေသူဖြစ်တယ်လို့ကာဘူးမြို့မှာတောက်ကြနေနှောင်းပိုင်းကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။သူသေဆုံးသွားတဲ့အတွက် ISISK သတင်းကွန်ရက်ရဲ့လုပ်ငန်းတွေထိခိုက်ပြီးတပ်သားစုဆောင်ရေးပိုင်းနဲ့နိုင်ငံတကာမှာတိုက်ခိုက်ဖို့ကြိုးစားနေတဲ့လုပ်ရက်တွေကိုဟန်တားလိုက်နိုင်တယ်လို့အာဖဂန်နစ္စတန်မှာရှိတဲ့အမေရိကန်တပ်များရဲ့တပ်မှုကြီးဗိုလ်ချုပ်ကြီးဂျော်နီကယ်ဆန်ကပြောပါရယ်တဆက်သေးသတင်းကတော့ဒီအာဖဂန်နစ္စတန်မှာအမေရိကန်တပ်တွေတိုးမယ်ဆိုတဲ့သတင်းတွေထွက်ပေါ်နေချိန်မှာတပ်သားအရေအတွက်ဘလောက်အတိအကျဆေးလွှတ်မှလဲဆိုတာကိုကာကွယ်ရေးဝန်ကြီးမဆုံးဖြတ်ရသေးဘူးလို့ပန်တဂွန်စစ်ဌာနချုပ်ပြောခွင့်ရသူကတောက်ကြနေကပြောကြားခဲ့ပါရယ်
ပြခဲ့တဲ့လာတော့ကလေချောင်းတက်ခိုက်မှုအတွင်း IS စစ်တွေကခေါင်းဆောင်အဘူဘေကာအယ်ဘဂတ်ဒါဂီတေဆုံသွားနိုင်တယ်ဆိုတဲ့သတင်းတွေအတွက်အယုံကြည်သိမ့်မရှိဘူးလို့အမေရိကန်အရာရှိတွေကပြောပါတယ်။မေလာတော့က IS ခေါင်းဆောင်ကိုပြစ်မှတ်တာတိုက်ခိုက်တဲ့ Syria ကလေချောင်းစစ်ဆင်ရေးတွေထဲမှာတကြိမ်မှဒီခေါင်းဆောင်တေဆုံခဲ့တယ်လို့ Russia စစ်တပ်ကတောက်ကြနေမှာပြောခဲ့ပေမဲ့ ဒီအယ်ဘာဒါဒီတည်ဆုံးတယ်ဆိုတာကိုမယုံကြည်ကြောင်းထရမ့်အစိုးရအဖွဲ့အစည်းအရာရှိကြီးတူကပြောပါတယ်အခုလိုတည်ဆုံးတယ်လို့ပြောတဲ့မခိုင်မတဲ့သတင်းအများပြားကိုရခဲ့ပေမဲ့မှားပြီးတိကျမှုမရှိတာတွေပဲများပါတယ်လို့ Air Force One လင်းနဲ့လိုက်ပါလာတဲ့သတင်းတောက်တွေကိုပြောကြားခဲ့တာပါရုရှားကာကွယ်ရေးဝန်ကြီးဌာနကတော့လေကြောင်းတိုက်ခိုက်မှုတစ်ခုကို IS တွေးကြော်ရဲ့မြို့တော်လို့ညင်ညာထားတဲ့ Recon မြို့နားမှာပြစ်လုခဲ့တာပြီးတော့ဖြစ်ပြီးတော့အဲ့ဒီမှာဒီခေါင်းဆောင်တက်ရောက်တဲ့ဆွေးနွေးပွဲနေရာကိုထိမှန်ခဲ့တာလို့ပြောပါတယ်ဒီတိုက်ခိုက်မှုကလည်း IS အဖွဲ့ထိတ်တန့်တက်မှုတွေကိုထိမှန်ခဲ့တယ်လို့အဲ့ဒီမှာတိုက်ပွဲကြီးကြံနေတဲ့တက်မှု30နဲ့ကိုရန်တော်တွေအဖြစ်တာဝန်ထမ်းဆောင်နေကြတဲ့စစ်သွေးကြွ300လောက်ပါတေဆုံးခဲ့တယ်လို့ပြောတာပါထရမ့်မစိုးအဖွဲ့အရာရှိကြီးကတော့ IS အဖွဲ့ဝင်တွေအခုလောက်အများပြားအထူးသဖြင့်ယာရူးကြီးတဲ့သူတွေတနေရာထဲမှာစုပြုံနေတာမျိုးဟာမဖြစ်နိုင်ဘူးလို့ပြောပါတယ်
Germany ဝင်ကြီးချုပ်ဟောင်း Helmut Kohl ဟာအနောက်ဂျာမနီပြည်နယ် Ludwigshafen မြို့ကသူ့ရဲ့နေအိမ်မှာတောက်ကြံနေကကွဲလွန်သွားပါတယ်။အသက်88နှစ်အရွယ်မှာကွဲလွန်သွားတဲ့ဝင်ကြီးချုပ်ဟောင်း Kohl ဟာအနောက်နဲ့အရှေ့ဂျာမနီပေါင်းစည်းရေးနဲ့ဘာလင်တိုင်းကြီးဖြိုချရေးတို့အတွက်အားထုတ်ခဲ့တဲ့အခမ်းအနားအတွက်ကြော်ကြားသူတစ်ယောက်ဖြစ်ပါတယ်။ဒီမိုကရေစီနီးကြရွေးချယ်ခံရတဲ့ဂျာမနီဝင်ကြီးချုပ်တွေထဲမှာယာရူးသက်တမ်းအကြာရှည်ဆုံးတာဝန်ယူခဲ့ရသူလည်းဖြစ်ပါတယ်။1982ခုနှစ်ကနေ1998ခုနှစ်အထိသူ့ရဲ့ဝင်ကြီးချုပ်တက်တန်း16နှစ်အတွင်းမှာစစ်အေးစစ်အဆုံးသတ်အောင်ကြိုးစားခဲ့ပြီး1990မှာအရှေ့နဲ့အနောက်ဂျာမနီပေါင်းစည်းရေးကိုဦးဆောင်ကြိုးပမ်းခဲ့သူဖြစ်ပါတယ်။ EU ဥရောပသမဂ္ဂဖြစ်ပေါ်လာရေးကိုဦးဆောင်ခဲ့သူတစ်ယောက်ဖြစ်သလို EU နိုင်ငံတွေမှာယူရိုငွေကြေးသုံးစွဲဖို့အတွက်ကိုလည်းအဓိကဆောင်ရွက်ခဲ့သူတစ်ယောက်ဖြစ်ပါတယ်။ဥရောပသမဂ္ဂကိုပုံဖော်ခဲ့သူ Helmut Kohl ကလွန်သွားတဲ့အတွက်ဝန်ထမ်းချင်းအထိတ်အမှတ်နဲ့ဥရောပသမဂ္ဂဆိုင်ရာအဆောက်အဦတွေမှအလံတွေကိုတောက်ချနေကတိုင်ဝက်လွှင့်ထူခဲ့ပါတယ်။ထူးကဲကြီးမြတ်တဲ့ဂျာမန်လူမျိုးတယောက်ဥရောပတိုက်သားတယောက်ကိုဆုံးရှုံးလိုက်ရတာဖြစ်တယ်လို့ဂျာမနီဝန်ကြီးချုပ်အန်ဂလာမာခဲလ်ကပြောကြားပါတယ်။ဥရောပကော်မရှင်ဥက္ကဋ္ဌယွန်ကလော့ယွန်ကာဥရောပပါလီမန်ဥက္ကဋ္ဌအန်တိုနီယိုတာယာနီနေတို့အတွေ့အမှုချုပ်ယန်စတိုတန်ဘတ်တို့ကလည်းဝန်내ဂုဏ်ပြုစကားတွေကိုလူမှုကွန်ရက်ပေါ်ကနေတဆင့်ပြောကြားခဲ့ပါတယ်။ဟဲလ်မုတ်ခိုးဟာဒုတိယကမ္ဘာစစ်ပွဲနောက်ပိုင်းဥရောပအတွက်အရေးအကြီးဆုံးနိုင်ငံကောင်းဆောင်ဖြစ်တယ်လို့အမေရိကန်သမ္မတဟောင်းဘီလ်ကလင်တန်ကပြောကြားခဲ့ပါတယ်။
ယူအမေရိကန်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။ဖိလစ်ပိုင်နိုင်ငံမာရာဝီဒေသကနေရာတချို့မှာ IS အကြမ်းဖက်သမားတွေတင်ပိုက်ထားနေချိန်မှာပဲအရှိတောင်အာရှငန်းနိုင်ငံကကာကွယ်ရေးဝန်ကြီးတွေဟာဒေသရင်း IS စစ်တေချော်ရဲ့ချင်းချောက်မှုအန်တန်နဲ့ပတ်သက်ပြီးတွေ့ဆုံဆွေးနွေးဖို့ရှိပါတယ်။အင်ဒိုနီးရှား၊ဖိလစ်ပိုင်၊မလေးရှား၊ဘရူနိုင်းနဲ့စင်ကာပူနိုင်ငံတွေကကာကွယ်ရေးဝန်ကြီးတွေရှေ့သတင်းပတ်တဲတွေ့ဆုံဆွေးနွေးမှာဖြစ်ကြောင်းအင်ဒိုနီးရှားကာကွယ်ရေးဝန်ကြီးကချက်တဲ့ဘရီနေမှာပြောတယ်လို့ Jakarta Post မှာဖော်ပြထားပါတယ်။ဆွေးနွေးပွဲကိုကာလီမန်တန်မြောက်ပိုင်းကတာရာကန်မှာကျင်းပမှာဖြစ်ပြီးအင်ဒိုနီးရှားနယ်စပ်ဖိလစ်ပိုင်တောင်ပိုင်းကမာရာဝီမှာတချို့နေရာတွေကိုတင်ပိုက်ထားတဲ့ IS စစ်တေချော်တွေနဲ့ဆက်နွယ်နေတဲ့မော်တီတပုံတွေရဲ့ရန်ကိုကာကွယ်နိုင်မဲ့နီလန်းတွေကိုရှာဖွေမယ်လို့ပြောပါတယ်။ဖိလစ်ပိုင်မန္တနာအိုကျွန်းမှာရှိတဲ့မာရာဝီမြို့ဟာအင်ဒိုနီးရှားမြောက်ပိုင်းဆိုလိုဝါစီခရိုင်နဲ့နယ်စပ်ချင်းထိစပ်နေတဲ့နေရာမှာရှိပြီးအင်ဒိုနီးရှားအစွန်ဖျားမော်တိုရီကျွန်းကနေတင်ပေါ်နဲ့9နိုင်ခီးပဲဝေးပါတယ်။အခုချိန်မှာတော့ဖိလစ်ပိုင်မလေးရှားနဲ့အင်ဒိုနီးရှားနိုင်ငံတွေကနယ်စပ်ရေပြင်ပိုင်းနဲ့တခြားကျင်းလည်တာပါဝင်လုံခြုံရေးတွေတင်းတင်းကြပ်ကြပ်ချထားပါတယ်။ဒီမြို့ကိုသဘုံတွင်ဝင်စီးခဲ့ပြီးတဲ့နောက်မှာဖိလစ်ပိုင်အစိုးရကစစ်အုပ်ချုပ်ရေးအမိန့်ပြဋ္ဌာန်းခဲ့ပါတယ်။
မြောက်ကိုရီးယားဘဏ်တစ်ခုရဲ့ငွေကြေးတွေကိုတရုတ်ကုမ္ပဏီတစ်ခုကအမေရိကန်ဘဏ္ဍာရေးလုပ်ငန်းကိုအသုံးချပြီးငွေမဲငွေပြူခွာချပေးနေတယ်လို့အမေရိကန်ပြည်ထောင်စုကဆွဆွဲလိုက်ပါတယ်။ဒဏ်ခတ်ပိတ်ဆို့ခံထားရတဲ့မြောက်ကိုရီးယားအစိုးရပိုင်း Foreign Trade Bank ဘဏ်ကငွေကြေးတွေကိုမမှန်မကန်အပြောင်းအလဲလုပ်ပေးမှုနဲ့ Mingzhen International Trading Limited ကိုအမေရိကန်အစိုးရတာဝန်ရှိသူတွေကတရားရုံးတစ်ခုမှာတိုင်ကြားခဲ့တယ်လို့အဲ့ဒီကုမ္ပဏီပိုင်ဒေါ်လာ 1.6 သန်းကိုသိမ်းဆီးထိန်းချုပ်ပေးဖို့တောင်းဆိုခဲ့ပါတယ်။မြောက်ကိုရီးယားနျူကလ িয়ার လက်နက်ထုတ်လုပ်မှုကြောင့်ဒဏ်ခတ်ပိတ်ဆို့မှုတွေအရမြောက်ကိုရီးယားဘဏ်တွေအမေရိကန်ဘဏ္ဍာရေးလုပ်ငန်းကိုတုံးပြီးငွေကြေးအထုပ်အသွင်းလုပ်တာကိုတားမြစ်ထားပါတယ်။တရားရုံးကလက်ခံခဲ့မယ်ဆိုရင်မြောက်ကိုရီးယားရဲ့ငွေကြေးကိုပမာဏအများဆုံးသိမ်းဆဲထိန်းချုပ်နိုင်မှာဖြစ်တယ်လို့အမေရိကန်တရားရေးဌာနကပြောပါတယ်။
စီးရီးယားနိုင်ငံမြောက်ပိုင်းမှာရှိတဲ့စီးရီးယားပြည်သူစစ်တွေကိုတူရကီကလက်နက်တွေတပ်ဆင်ပေးတာနဲ့လေ့ကျင့်သင်တန်းပေးနေတာတွေကိုအမေရိကန်ဥဆောင်တဲ့ညွန်မောင်းတပ်ဖွဲ့ကအနီးကဆောင့်ကြည့်နေပါတယ်။ဒါအပြင်ဒေသခံတွေကိုအဲ့ဒီဒေသမှာပြန်ပြီး အုပ်ချုပ်ခွင့်ပေးဖို့လဲမဟာမိတ်တပ်ဖွဲ့တွေကတူရကီကိုတိုက်တွန်းလိုက်ပါတယ်။အမေရိကန်ဦးဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့ပြောခွင့်ရအမေရိကန်တပ်မှုကြီးโจเซฟไซโคกาก็တော့ VOA ကိုပြောကြရမှာ IS အဖွဲ့တွေတင်ပိုက်ထားတဲ့ data တွေကို data ကံပြည်သူတွေစီပြန်ပြီးပေးတင်တယ်လို့အခိုင်အမာယုံကြည်ကြောင်းပြောတယ်လို့ဒီ data တွေကို data ကံကိုယ်စားလှယ်တွေကိုယ်တိုင်အုပ်ချုပ်တင်တယ်လို့ပြောပါတယ
်မလေးရှားနိုင်ငံမှာတော့ Hala Chocolate လုပ်ငန်းတိုးတက်အောင်မြင်နေပါတယ်အင်းနီးရှင်းအင်ဒိုနီးရှားနိုင်ငံကစိုက်ပျိုးတဲ့ကိုကိုဆေးတွေကနေမွတ်စလင်တွေစားလို့ရတဲ့ချောကလက်နဲ့ကိုကိုထွက်အစားအသောက်တွေကိုမလေးရှားမှထုတ်လုပ်နေတာပါမလေးရှားဟာအာရှတိုက်မှာကိုကိုဆေးတွေကိုဒုတိယအများဆုံးချိတ်ခွဲထုတ်လုပ်နေတဲ့နိုင်ငံစီးရင်ဝင်နေပါတယ်အစ္စလမ်ဘာသာဝင်တွေအနေနဲ့သူတို့အစားအသောက်တွေထဲမှာအရင်နဲ့တရိတ်ဆန်ထရက်ကုန်တွေပါလို့မရပါဘူးဒါကြောင့်မလေးရှားကဟာလာချောကလက်တွေကိုထုတ်လုပ်ရောင်းချခဲ့တာပါမွတ်စလင်အများစုနေထိုင်တဲ့အာရှအလယ်ပိုင်းနဲ့အရှေ့အလယ်ပိုင်းဒေသဟာမလေးရှားဟာလာချောကလက်တွေတိုးမြင့်တင်ပို့နိုင်ဖို့အခွင့်အလမ်းကြီးဖြစ်တယ်လို့မလေးရှားကိုကဘုတ်အဖွဲ့ကပြောပါရယ်မလေးရှားမှာချောကလက်နဲ့အချိုမုံလုပ်ငန်း50တခုဒေသခံချောကလက်ထုတ်လုပ်သူ194ယောက်ရှိပြီးတော့တစ်နှစ်ကိုမလေးရှားရင်းကစ် 1 ဘီလီယံကျော်ဖို့ရောင်းချရတယ်လို့ကိုကဘုတ်အဖွဲ့ကပြောပါရယ်ရှင
်စနေနေ့မနေ့ကင်းထိတိုင်းရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့မဆူမြတ်မုံတို့ပြောပြခဲ့ကြတာပါ VOA ကနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com အင်တာနက်စာမျက်နှာကရောကျွန်တော်တို့ရဲ့ VOA Facebook စာမျက်နှာကပါတိုက်ရိုက် live ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုတော့မြန်မာနိုင်ငံဆိုင်ရာဆက်သွယ်မေးမြန်းချက်တွေကိုအရင်ဆုံးတင်ဆက်သွားမှာဖြစ်ပါတယ်2016အကြမ်းဖက်တိုက်ခိုက်မှုတွေကြုံခဲ့ရတဲ့ရခိုင်ပြည်နယ်မြောက်ဖက်ချမ်းဒေသမှာစစ်တပ်အပါအဝင်လုံညုံရေးတပ်ဖွဲ့ဝင်တွေကိုရုတ်သိမ်းခဲ့တာဟာအချိန်ဆောလွန်းတယ်လို့ရခိုင်အမျိုးသားပါတီ ANP ဥက္ကဋ္ဌကပြောပါတယ်။မောင်နှောဒေသနဲ့ရသေတောင်စတဲ့နေဆက်ဒေသတွေမှာယာယီမှုနဲ့ကြေးရွာအုပ်ချုပ်ရေးမှုစတဲ့သူတွေအသက်ခံရတာကိုကြည်ပြီးသူကပြောဆိုလိုက်တာပါ။ဒါပေမဲ့လိုအပ်ချက်ကြောင့်သာဒီလုံညုံရေးတပ်တွေကိုပြန်ရုတ်သိမ်းတာလို့သုံးသပ်သူတွေလည်းရှိနေပါတယ်။ဒီအကြောင်းကိုဆက်ပြီးတင်ပြကြင်ပါတယ်။ရခိုင်ပြည်နယ်မြောက်ဖက်ချမ်းမောင်နှောဒေသကနေကြားဆောက်ရဲစခန်းတွေကို2016အောက်တိုဘာ9ရက်နေ့ကဘင်္ဂလီအကြမ်းဖက်အဖွဲ့ကဝင်ရောက်တိုက်ခိုက်ခဲ့တာပါ။ဒါကြောင့်တပ်မတော်နဲ့ရဲတပ်ဖွဲ့ပူးပေါင်းပြီးမောင်နှောဒေသတဝိုက်နေမြေရှင်းလင်းရေးလုပ်ခဲ့တာဖြစ်ပါတယ်။အဲ့ဒီနေမြေရှင်းလင်းရေးဖြစ်စဉ်အတွင်းလူအခွင့်အရေးချိုးဖောက်မှုရှိခဲ့တယ်လို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာလူအဖွဲ့အစည်းတွေကစွပ်စွဲဝေဖန်နေကြပါတယ်။အဲ့ဒီနောက်ပိုင်းမှာမောင်နှောဒေသနဲ့တဝိုက်လုံခြုံရေးတပ်တွေကိုပြန်လည်ရုတ်သိမ်းပြီးနောက်မှာမောင်နှောရသေတောင်စတဲ့နေဆက်ဒေသတွေမှာယာယီမှုနဲ့ကြေးရွာအုပ်ချုပ်ရေးမှုစသည်တွေအသက်ခံရတာမျိုးရုတ်တရက်ပျောက်ဆုံးသွားတာမျိုးရှိသလိုဒေသခံတချို့လည်းအသက်ခံရတာမျိုးရှိကြောင်းနိုင်ငံတော်အတိုင်ပင်ခံရုံးကမကြာခဏဆိုသလိုသတင်းတွေထုတ်ပြန်ခဲ့ပါတယ်။မောင်နှောပါဝင်နေဆက်မှာအခုလိုအခြေအနေမတည်ငြိမ်ဖြစ်ရတာဟာစစ်တပ်အပါအဝင်လုံခြုံရေးတပ်ဖွဲ့ဝင်တွေကိုအချိန်ဆောပြီးပြန်ရုတ်သိမ်းခဲ့တာကြောင့်ဖြစ်တယ်လို့ရခိုင်အမျိုးသားပါတီ ANP ဥက္ကဋ္ဌဒေါက်တာအေးမောင်ကရှုမြင်ပါတယ
်။ဆိုးသွားတယ်လို့ပြောလို့ရတာပေါ့။နိုင်ငံတကာဖက်ကပရက်ရှာပေးလို့တက်မလို့ရဲ့လုံခြုံရေးစီးကိုနောက်ကိုဆွေးရတဲ့ဘောကိုဒီမေယူယိုမှာအတွင်းထဲမှာတပ်မတော်ရဲ့လှုပ်ရှားမှုညှို့သွားတာပေါ့ operation area မှာဟုတ်လိုက်တဲ့အခါမှာဆိုတော့အချိန်မီွေးနေရာပေါင်းများစွာမှာအကြမ်းဖက်ဖွေးစီတွေကညအမှောင်ကိုဖျက်ပြီးမှနော်နေဆက်တစ်ချောက်လုံးမှာရှိတယ်အကြမ်းဖက်ဖွေးစီတွေအဲ့လိုအကြမ်းဖက်ဖွေးစီတွေဒီယိုမှမှာမခိုးအောင်နိုင်အောင်တပ်မတော်ရဲ့လှုပ်ရှားမှုကရှိနေဖို့လိုအပ်တယ
်လိုအပ်ချက်ကြောင့်သာဒီလုံညုံရေးတပ်တွေကိုတမရောဒါမမို့အစိုးရကပြန်လည်ရုတ်သိမ်းလိုက်တာဖြစ်နိုင်တယ်လို့အမေရိကန်ပြည်ထောင်စုရောက်မြန်မာအရေးသုံးသပ်သူဒေါက်တာတင့်ဆွေကပြောပါတယ
်။လုံခြုံရေးတပ်ဖွဲ့တွေရုတ်တယ်ဆိုတော့အမိန်ပေါ့အမိန်စစ်စစ်မှုပေါ့ဒီဟာကဘယ်ရလာသလဲဟိုအစိုးရနဲ့ပဲဆိုင်သလားသို့မဟုတ်ငယ်စားရေးရလုံခြုံရေးဝန်ဌာနနဲ့ပဲဆိုင်သလားသို့မဟုတ်တမရောကပဲဆိုင်သလားတော့တိတိကျကျမသိဘူးသို့တော့အဲ့ကျဆိုင်တဲ့အပေါ်စီတို့မအမိတ်ပေးနိုင်တဲ့ပုဂ္ဂိုလ်ကသူ့အမည်နဲ့အကောင်းဆုံးဖြစ်မဲ့ထင်လို့ဆုံးဖြတ်တာလို့ပဲကျွန်တော်တို့ဟိုနားလဲပါတယ်ခင်ဗ
ျမောင်နှောင်းနဲ့နေဆက်ဒေတာတို့ဝိုက်မှာဒေတာကန်ဒီကိုတပ်ဖြတ်မှုတွေမကြာခဏဆိုသလိုဖြစ်ပေါ်နေတာဟာနိုင်ငံရေးရည်ရွယ်ချက်တစ်ခုရှိပုံရတယ်လို့ ANP ဥက္ကဋ္ဌဒေါက်တာအေးမောင်ကသုံးသပ်ပါတယ
်အခုလိုတရားဥပဒေမစိုးမိုးဘူးစိုးမိုးအောင်စိုးရမဆောင်ရွက်နိုင်ဘူးဆိုရဲပုံနှိပ်ဖြစ်အောင်ဒီကျပ်ပတ်ပုစီကလှုပ်ချမှာပဲအဲ့ဒီခါမှာရောက်ရေးစုံမနိုင်မဲ့သူရဲ့အင်္ဂါရဖြစ်တဲ့ရက်ကြီးတွေရဲ့ဥက္ကဋ္ဌဝင်စိန်ကောင်းရရင်ကောင်းတွေကိုတတ်ဖြတ်နေဦးမှာပဲအစိုးရကိုကူညီတဲ့မိသားစုတွေကိုတတ်ဖြတ်ချင်းချောင်းနေဦးမှာအဲ့ဒါမှပဲတရားဥပဒေမစိုးမိုးဘူးဆိုတဲ့သဘောဖြစ်တဲ့သူတို့ဘက်ကကြိုးလိုတဲ့ပုံရိပ်နိုင်ငံတကာဘက်ကသတင်းကြပြီးကမှနိုင်ငံတကာကြီးကြပ်တဲ့နော်ဒါစစ်စုံတစ်ခု ခေါ်ဖို့လိုအပ်တယ်ဆိုရဲသူတို့လိုချင်တဲ့နိုင်ငံရေးရည်မှန်းချက်နဲ့ပေါင်းနိုင်တာပေါ့
ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်ရခိုင်ပြည်နယ်မြောက်ဘက်ခြမ်းမှာတရားဥပဒေစိုးမိုးမှုရှိဖို့နဲ့ပြည်ထောင်ကရှော့ချနိုင်ရေးဒေတာဖွံ့ဖြိုးအောင်လုပ်ဖို့ဘတ်ဂျက်လိုအပ်ပေမဲ့ရခိုင်ပြည်နယ်ကရရှိတဲ့ဘတ်ဂျက်ဟာအလွန်နည်းနေတယ်လို့ဒေါက်တာအေးမောင်ကထောက်ပြပါတယ
်နိုင်ငံတော်တစ်ခုရဲ့ဘတ်ဂျက်90ရာခိုင်နှုန်းချိုချိုလောက်ကပြည်ထောင်စုကပဲသုံးလို့ပြတယ်။ဒါနဲ့ဆရာခိုင်နှုန်းအောက်ကိုပဲတိုင်းနယ်သားကြီးပြည်နယ်ဆစ်လက်ကူကိုညှပ်ပေးတာပေါ့အဲ့ဒီမှာလည်းပဲရတဲ့ဘတ်ဂျက်ဟာအမတန်နည်းတယ်အရာဝတီတိုင်းရန်ကုန်တိုင်းမန္တလေးတိုင်းကအများကြီးယူသွားတာပေါ့ရခိုင်ဆိုရင်ပြီးခဲ့တဲ့2015-16မှာ145ဘီလီယံလောက်ရတာပေါ့ဒီ2016-17 NLD ဆိုရပထမကာလမှာဆိုရင်သူ့ချက်တောင်ရွတ်သွားတယ်142ဘီလီယံလောက်ပဲရသွားတယ်အဲ့ဒါကြောင့်ကျွန်တော်တို့ပြည်ထောင်စုရဲ့ဘတ်ဂျက်ကိုညှပ်သွားအောင်90ရာခိုင်နှုန်းလောက်ကိုပြည်ထောင်စုကြီးကတော့ကျန်တဲ့90ရာခိုင်နှုန်းကိုတိုင်းဒေသကြီးပြည်နယ်16ခုလောက်ကိုညှပ်ပေးဒါမှပဲနော်ပြည်နယ်ဆိုရတိုင်းဆိုရတွေဟာသူရဲ့တရားဥပဒေစိုးမိုးမှုနဲ့နေမြေတိဆောက်မှုပေါ့ဗျာနိုင်ငံနေနေလုတ်နိုင်မယ်ဆိုရင်အများပြုနေကြတဲ့ဘ ਹੁ ချုပ်ကံမှုချိုးချစေခြင်းတဲ့သဘောကျွန်တော်တို့မှာလို့ရှိပါတယ
်2016ခုနှစ်အောက်တိုဘာမောင်နှိုးဒေသအကြမ်းဖက်တိုက်ခတ်ခံရမှုနောက်ပိုင်းလူညုံရေးတပ်ဖွဲ့နဲ့ပူးပေါင်းဆောင်ရွက်သူတွေကြေးရွာအုပ်ချုပ်ရေးတာဝန်ရှိသူတွေနဲ့သတင်းမီဒီယာတွေကိုတွေ့ဆုံဖြေကြားသူတွေဟာမကြာခဏဆိုသလိုတပ်ဖြတ်ခံရကြောင်းသတင်းတွေမှာဖော်ပြကြပါတယ်မောင်နှုံးနဲ့ဘူးတီတောင်မြို့နယ်တွေမှာညမထွက်ရအမိတ် 144 ထုတ်ပြန်ထားတာကိုနောက်ထပ်နှစ်လထပ်မံတိုးမြင့်လိုက်ကြောင်းနိုင်ငံတော်အတိုင်ပင်ခံရုံးက2019ဇွန်လ10ရက်နေ့မှာသတင်းထုတ်ပြန်ထားပါတယ်ခင်ဗျာဗီအိုအမေရိကန်တန်ရဲ့စနေမနက်ခင်းအစီအစဉ်လေးကိုဆက်လက်တင်ဆက်နေပါတယ်သောရရှိများခင်ဗျာဒီကနေ့ဆို10ရန်အောင်စည်းရင်းတွေတည်နေရပါပြီရန်ကုန်တိုင်းဒေသကြီးအတွင်စာတင်ကြောင်းတချို့မှာဒီနှစ်ဆယ်တန်းစာမင်းပွဲအောင်ချက်ဟာအရင်နှစ်ထက်စာရင်နှဲသွားတယ်လို့ဆိုနိုင်ပေမဲ့အောင်သူတွေထဲမှာတော့ဂုံတူးရရှိသူတွေပိုများလာတယ်လို့သုံးပါသာဂုံတူးနဲ့အောင်မြင်သူတူကပြောပါတယ်2019တက္ကသိုလ်စာမင်းပွဲဒီတက္ကသိုလ်ဝင်တဲ့စာမင်းပွဲအောင်စင်းတွေကိုဇွန်လ16ရက်ညတကောင်ကစလို့ရန်ကုန်တိုင်းဒေသကြီးမှာရှိတဲ့သက်ဆိုင်ရာမြို့နယ်လိုက်ထုတ်ပြန်ကြေညာခဲ့တာပါမန်အင်ဂျင်နိုင်ကအသေးစိတ်ကိုပြောပြမှာဖြစ်ပါတယ်
ဒီနေ့အောင်စင်းထွက်တဲ့ခြေနေနဲ့ပတ်သက်လို့လာတာမျိုးနဲ့အမှတ်နှစ်အထက်တန်းကျောင်းကနေသုံးပါတာဂုံတူးနဲ့အောင်နဲ့မတ်သက်စုဆန်ကသူတို့ကျောင်းရဲ့အောင်စင်းအခြေအနေကိုအခုလိုပြောပြပါဗျာ
။ဒီနေ့ကချက်အောင်ချက်နည်းနည်းကြာသွား။ဟာအောင်ချက်ကြာတယ်ဒါပေမဲ့သူအမှတ်များသဘောမှဝင်နေလို့များတယ်။ဂုံတူးရဲ့လူလည်းများတယ်ကြာတဲ့လူလည်းများတယ်ကြာတဲ့ဟိုအောင်ချက်ရကတော့နည်းသွားဘူ
း။ဒီနေ့မက်ချ်လာကကျင်းပခဲ့တဲ့တက္ကသိုလ်ဝင်ခွင့်ဆောင်မွေးပွဲမှာတင်ချာဘာသာရဲ့မိကွန်းတချို့အမားတွေပါခဲ့တယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပါတယ်ဒီပေါ်မှာစာမွေးဖြေဆိုခဲ့တဲ့ဆယ်တန်းကျောင်းသူကျောင်းသားတွေစိုးရိမ်မှုတွေရှိခဲ့တာပါဒါနဲ့ပတ်သက်လို့မတ်သက်ဆုဆန်ကအခုလိုပြောပါတယ
်သူတို့ဟိုတင်ချာနီးရဲ့ဆရာတွေကြည့်တော့မှားသွားတယ်အဲ့လိုဆရာတွေကဘယ်လိုမှမလဲသူတို့တီယိုရီရမှားတာပေါ့အ
ဲ့တော့တမီးအဲ့လိုမျိုးတင်ချာမှာဂုံတူးမထွက်ခဲ့တာအဲ့ဒါကြောင့်များလား
ကောင်မောင်တမီးကတခြားပုံတွေမှားလာနည်းနည်းမှားသွားအဲ့ဒါတော့မဟုတ်ဘူးထင်တယ
်တမီးအခု၁၀တန်းအခု၃မှတာနဲ့ဆိုတော့တမီးရောအခုဘာဆက်လုပ်ဖို့စဉ်းစားထားလဲဒါတမီးရိမှန်းချက်တိုင်းရခဲ့လား
အစနည်းနည်းတော့မှန်းတာဒါပေမဲ့အခုတောင်းမှတာလည်းတမီးကစံဝေးစီးပွားရေးလိုက်နေပြီဆိုတာစီးပွားရေး management အဲ့ဒါပဲအဲ့လိုမျိုးဖြစ်ဖြစ်လား
အခုလိုအောင်စင်းတွေထုတ်ပြန်ခြင်းမတိုင်ခင်ကတည်းကတချို့ကျောင်းသူကျောင်းသားတွေဟာသူတို့အောင်စင်းတွေကိုကြိုတိနေပြီးဒါမျိုးမဖြစ်သင့်ဘူးလို့မတ်သက်ဆုဆန်ရဲ့မိခင်ဖြစ်သူဒေါ်နုနုအောင်ကပြောပါတယ
်။ဟိုပုံမှန်အတိုင်းပဲဒီဟိုဒီအစုအချိန်ကြာကြည့်တာမျိုးလို့ရှင်လဲကြိုတိပြီးစုံစမ်းလို့ရတယ်ဆိုတဲ့အနေကတကူကတော့ဟိုစုံစမ်းလို့ရဟိုပြောရည်ဒီလေးရှိသူဒါတွေကဟိုသေရတာဖြစ်နိုင်မလားပေါ့နော်အဲ့ဒါလေးပဲဆိုလို့ရှင်ကဒါပေမဲ့အားလုံးတပြေးညီတည်းဖြစ်တင်နေပြီးအောင်လေးတွေတော့ထွက်တဲ့အချိန်မှာပြရတာမျိုးပဲဆိုလို့ရှင်လဲ
လက်ရှိအထက်တန်းကျောင်းပညာရေးစနစ်ဟာအရင်စစ်အစိုးရလက်ထက်တွေတုန်းကလိုပဲဆယ်တန်းအောင်တဲ့အခါမှာတက္ကသိုလ်ဘာသာရပ်တွေကိုအမှတ်နဲ့သတ်မှတ်တဲ့စနစ်ပဲရှိနေတာပါအခု NLD အရက်သားအစိုးရတဲ့လက်ထက်မှာဒီစနစ်ကိုပြောင်းလဲဖို့မိဘတွေဘက်ကလူလားနေကြောင်းဒေါ်နုနုအောင်ကအခုလိုပြောပါတယ
်ဒီမိဘတရားနေတဲ့ခံစားတော့စနစ်မဟုတ်ဘဲနဲ့ဘိုလ်လိုချင်တဲ့တက္ကသိုလ်ရောလျှောက်ဒါပေမဲ့အဲ့ဒီတက္ကသိုလ်ကိုလျှောက်တဲ့တက္ကသိုလ်နဲ့ပတ်သက်ပြီးတော့ကိုယ်ရဲ့ဘယ်လောက် knowledge ရှိတယ်ကိုယ်ဘယ်လောက်စိတ်ဝင်စားအဲ့ဒါလေးတခုတော့ပြန်ပြီးတော့စဉ်းစားပြီးတော့ဒီသက်ဆိုင်ရာဒီသက္ကသိုလ်ရဲ့ရှိတဲ့ဒီအခုပေါင်းပေါင်းခါရီနဲ့ပြုံးချက်ချက်ကိုပဲကိုအနေနဲ့ပြ ေးချေပြီးတော့တဲ့ဟာမျိုးပို့ပြီးတော့လိုလာတယ်ဘောနော်အဲ့နဲ့ခွဲပြီးတော့တဲ့ဆက်နေပို့တော့အစားတွေကလည်းစိတ်ပြောမကြိုက်ခင်ခုတယ်အစ်စနစ်ကတော့မကြည့်မနေတော့ခုရောကျင်တုံးနေတော့ဘောနော်ဒီစနစ်ကိုကိုပြောင်းလဲစေစနစ်ကိုတော့ဖြစ်စေခြင်းနဲ့မိသားတယောက်လုံး
အလားတူတကုံတက်ကသူမှာတက်ရောက်တင်ကြားနေတဲ့ကိုနန်းလင်းကလည်းဒီစနစ်ကြောင့်ចောင်းသားတွေရဲ့အနာဂတ်နှိမ့်နာမှုတွေရှိခဲ့တဲ့အကြောင်းအခုလိုပြောပါတယ်
။ဒီကတော့ဒီအမတ်နဲ့တက်ကသူဘုံကိုအမတ်နဲ့ဆုံးမတဲ့စနစ်ကမြန်မာပြည်ပြည်သားကြီးတို့အရန်ဆိုးရတယ်။နောက်လူဆောင်အရင်းမြေကအရန်ဆုံးရှုံးနေ။အဲ့ဒါခက်ဆက်ဆက်ပဲ။ចောင်းသားကိုစိတ်ဝင်စားတဲ့မိသားကိုမတက်ကြပဲနဲ့အမတ်ဘုံမှုဒီတို့မှာတက်နေရတယ်ပေါ့။ကျွန်တော်တို့ကဗာတိစင်စင်တက်ကသူတွေကိုတက်ကသူတွေကဝုံဝုံစနစ်သက်မှတ်ပြီးတော့လောက်တာမျိုးကျွန်တော်ကဖြစ်စေချင်တာပါ။
ဒီနှစ်တိုင်းဒေသကြီးနဲ့ပြည်နယ်တွေရဲ့အထက်တန်းကျောင်းအသီးသီးကအောင်စင်းတွေကိုလည်းရန်ကုန်တိုင်းအတွင်းမှာရှိတဲ့အင်းစိန်၊ကမာရွတ်၊လမ်းမတော်၊တကုံနဲ့တင်ကန်းကျွန်းမြို့နယ်တွေကအထက်တန်းကျောင်းတချို့မှာထုတ်ပြန်ကြေညာထားပါတယ်ရှင
်။ဒရရှိမြခင်အခုရာသီတွင်မုတ်တုံမိုးနဲ့အတူရန်ကုန်မြို့ပြရေကြီးမှုတွေကြောင့်ရန်ကုန်မြို့ကန်တွေမှာတွားရည်လာရည်တင်မကပဲနဲ့စားဝတ်နေရေးထိခိုက်မှုတွေပါကြုံတွေ့လာရပါတယ်။ရန်ကုန်မြို့ပြဖွံ့ဖြိုးရေးနဲ့အတူပဲနှစ်ဆင်လိုလိုအဓိကလမ်းမကြီးတွေမြို့ရင်းချက်ကွက်တွေမှာရေလွှမ်းမှုခံရတဲ့ဘီဇူးကိုဘယ်လိုမျိုးဖြည့်ထုတ်ကောက်ကဲပြင်ဆင်နိုင်မလဲ။လာမယ့်စနေညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်။ပါဝင်ဆွေးနွေးလိုသူတွေ view ကိုတယ်လီဖုန်းနံပါတ်ကြိုတင်ပေးပို့ထားနိုင်ပါတယ်။ဒါမှမဟုတ်မိမိတို့ရဲ့အမြင်မိမိတို့မိကွန်းတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြဖို့ထားလို့လည်းရပါတယ်။ VUE Facebook Seminar မှာလည်းမှတ်ချက်ရေးသားထားနိုင်ပါတယ်။ VUE မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323822554ဖြစ်ပြီးတော့ email လိပ်စာက bamis@vuenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သရရှိမျိုးကိုကြိုဆိုပါရခင
်ဗျာ။ဒီကနေ့စနေည VUE ဓာတ်ရိုက်လေလိုင်းအစီအစဉ်မှာသရရှင်တွေပါဝင်ဆွေးနွေးကြပါဦးလို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။အခုတော့အင်အားကြီးနိုင်ငံတွေကြားဆက်ဆံရေးကိုလည်းတင်ပြပါမယ်။ထိုင်း VN နဲ့မလေးရှားနိုင်ငံတွေကိုဆူနာမီကြိုတင်သတိပေးချက်တွေပို့လွှတ်နိုင်မဲ့သတိပေးစနစ်အိန္ဒိယနိုင်ငံကထားရှိမဲ့အစီအစဉ်ကိုတရုတ်နိုင်ငံကလက်ခံခဲ့ပါတယ်။ရေပြင်ပိုင်ဆိုင်မှုအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်နဲ့ပတ်သက်ရင်အင်မတန်ကန့်သတ်ထိန်းချုပ်ထားတဲ့တရုတ်နိုင်ငံကအခုလိုလက်ခံလိုက်တာဘာကြောင့်ပါလဲ။ VOA သတင်းနောက် Ralph Jennings ထိုင်းဒီထိုင်ဝမ်ကျွန်းတိုင်ပေမြို့ကနေသတင်းပေးပို့ထားတာကိုမဆုမြတ်မွန်တင်ပြမှာပါ။
တောင်တရုတ်ပင်လယ်နဲ့ဆက်နေတဲ့ထိုင်း၊မလေးရှားနဲ့ဗီယက်နမ်နိုင်ငံတွေမှာဆူနာမီဒီလိုင်းကြီးတွေရဲ့ရန်ရှိလာမယ်ဆိုရင်ကြိုတင်သတိပေးနိုင်မယ်စနစ်အတွက်အိန္ဒိယနိုင်ငံဘူမိသိပ္ပံဌာနကဆောင်ရွက်နေတယ်ဆိုတာကိုအိန္ဒိယသတင်းဌာနတွေကမေလတည်းကသတင်းထုတ်ပြန်ခဲ့ပါတယ်။2004ခုနှစ်တုန်းကအိန္ဒိယသမုဒ္ဒရာထဲမှာဖြစ်ပေါ်ခဲ့တဲ့ဆူနာမီဒီလိုင်းကြီးတွေရဲ့ဒဏ်ကိုအိန္ဒိယ၊သီရိလင်္ကာ၊မြန်မာ၊ထိုင်း၊အင်ဒိုနီးရှားစတဲ့နိုင်ငံတွေခံခဲ့ရတဲ့အတွက်လူပေါင်း23,000ထက်မနည်းသေဆုံးခဲ့ရပါတယ်။အိန္ဒိယကတောင်တရုတ်ပင်လယ်ပြင်အသုံးပြုမှုအပေါ်တရုတ်ကအရင်တုန်းကပြစ်တင်ဝေဖန်ခဲ့ပေမဲ့ပုံမကောင်းမွန်တဲ့ကြိုတင်သတိပေးစနစ်ထားမဲ့ကိစ္စကအားလုံးအတွက်အကျိုးရှိစေမယ်လို့တရုတ်နိုင်ငံသားရေးဌာနကပြောကြားခဲ့ပါတယ်။ဒီစနစ်ထားမဲ့အစီအစဉ်ကိုအိန္ဒိယအစိုးရကလူသိရှင်ကြားထုတ်မပြောခင်တောင်တရုတ်ပင်လယ်နဲ့ထိစပ်နေတဲ့နိုင်ငံတွေနဲ့ကြိုတင်ညှိနှိုင်းဆွေးနွေးခဲ့တာဖြစ်နိုင်တယ်လို့ New Delhi အခြေစိုက် Center for Policy Research သုတေသနအဖွဲ့ကမဟာဗျူဟာလေ့လာရေးဆိုင်ရာပါမောက္ခဘရမာချလာနီကမြင်ပါတယ
် It's not the India specific initiative from what I remember so
ကျွန်တော်မှတ်မိသလောက်တော့ဒီအစီအစဉ်ကအိန္ဒိယတိုင်းနိုင်ငံနဲ့ဆက်လုပ်တဲ့အစီအစဉ်မဟုတ်ပါဘူးအဲဒါကြောင့်လည်းတရုတ်ဘက်ကခါးခါးစီးစီးမတုံ့ပြန်တာကိုစိတ်တော့အားသင့်စရာမရှိလှပါဘူး
အခုအိန္ဒိယပြင်ဆင်နေတဲ့ဆူနာမီသတိပေးစနစ်ကိုဗီယက်နမ်ရဲ့အထူးစီးပွားရေးဇုန်မှာထားကောင်းထားနိုင်တယ်လို့လေ့လာသူတချို့ကခန့်မှန်းပါတယ်။ကြီးမားတဲ့ဘော်ရကြီးတွေထဲမှာဆူနာမီအန္တရာယ်ကြိုတင်သိနိုင်မဲ့ sensor တွေတပ်ဆင်ထားရှိဖို့ပြင်ဆင်နေပုံရတယ်လို့ဆိုကြပါတယ်။ဆူနာမီကြိုတင်သတိပေးစနစ်ကဒေတာရင်းအတွက်အကျိုးရှိတဲ့အပြင်တရုတ်နိုင်ငံထဲမှာတရုတ်သမ္မတအပေါ်အမြင်ကောင်းရဖို့နဲ့နိုင်ငံတကာရဲ့ဖိအားတွေကြောင့်တရုတ်အစိုးရကအခုလိုသဘောတူတာဖြစ်မယ်လို့လေ့လာသူတွေကပြောကြပါတယ်။အရှိနဲ့တောင်တရုတ်ပင်လယ်ရဲ့ရေပြင်ပမာဏ90ရာခိုင်နှုန်းကျော်ကိုတရုတ်တို့ကပိုင်ဆိုင်တယ်လို့ပြောနေတာပါ။အဲ့ဒီနေရာတွေဟာဘရူနိုင်း၊မလေးရှား၊ထိုင်ဝမ်၊ဗီယက်နမ်နဲ့ဖိလစ်ပိုင်နိုင်ငံတွေရဲ့အထူးစီးပွားရေးဆောင်တတ်မှတ်ထားတဲ့နယ်နိမိတ်တွေလည်းပါနေပါဗျ။ရေပြင်နယ်နိမိတ်ပိုင်ဆိုင်မှုအငင်းပွားတဲ့ထဲမှာအိန္ဒိယနိုင်ငံကတော့မပါပါဘူး။လွန်ခဲ့တဲ့ဆယ်နှစ်တုန်းကတော့အိန္ဒိယအစိုးရပိုင်ရေနံနဲ့သဘာဝဓာတ်ငွေလုပ်ငန်းကဗီယက်နမ်နဲ့ပေါင်းပြီးဗီယက်နမ်ကမ်းလွန်မှာရှာဖွေတူးဖော်ရေးလုပ်ဖို့သဘောတူခဲ့တော့ကတော့တရုတ်ကအပြင်းထန်ကန့်ကွက်ဖူးပါတယ်။ထိုင်ပေအခြေစိုက် South China Sea တပ်သိပညာရှင်များအဖွဲ့ညွှန်ကြားရေးမှူး Jonathan Spangler ကတော့ တရုတ်အိန္ဒိယဆက်ဆံရေးဟာရှုပ်ထွေးတယ်လို့ခုလိုပြောပါတယ
် China has always had an opposition to foreign interference in its domestic affairs of course and also in regional
တရုတ်ရဲ့ပြည်တွင်းနဲ့ဒေသရင်းကိစ္စတွေမှာနိုင်ငံခြားကဆွတ်ဖက်ရင်တရုတ်ကအမြဲကန့်ကွက်လို့ရှိပါတယ်အိန္ဒိယကအာရှတွေမှာပါဝင်မဲ့တောင်တရုတ်ပင်လယ်နဲ့ပတ်သက်ရင်တော့အပြင်လူလို့တရုတ်တို့ကခံယူထားတာပါတရုတ်နဲ့အိန္ဒိယဆက်ဆံရေးကအတော့ကိုရှုပ်ထွေးပါတယ်နှစ်နိုင်ငံနယ်စပ်ကြားနယ်နိမိတ်ကိစ္စကြောင့်သူတို့အငင်းပွားပြဿနာဖြစ်နေတာကတော့တော်တော်ကြာပါပြီ
အိန္ဒိယနဲ့တရုတ်ကြားနယ်စပ်ကမြေနယ်နိမိတ်နှစ်ခုကြောင့်အငင်းပွားနေကြတာပါအိန္ဒိယရဲ့ဆူနာမီကြိုတင်သတိပေးစနစ်တောင်တရုတ်ပင်လယ်မှာထားမဲ့ကိစ္စတရုတ်တို့ကလက်ခံတာကတစ်ချိန်ပဲလိုက်ရောတာမျိုးဖြစ်မယ်လို့ဖိလစ်ပိုင်မက်ထရိုမနီလာတက္ကသိုလ်ကရေချောင်းနဲ့ပင်လယ်ပြင်ဥပဒေဆိုင်ရာညွှန်ကြားရေးမှူးဂျေးဘော်တောင်းဘာကယ်ကသုံးသပ်ပါတယ်တရုတ်ကွန်မြူနစ်ပါတီညီလာခံပချင်းပါခင်သမရရှိချင်းပင်ကရေချောင်းဆိုင်ရာမူဝါဒပိုင်းမှာညှိနှိုင်းဖြည့်ရှင်းမဲ့ချင်းကပ်မှုကိုလုပ်နေတယ်ဆိုတာပြသခြင်းလို့ဖြစ်တယ်လို့သူကပြောပါတယ
်ဒီနေ့မကုံငင်ကျင်းပမယ်ပါတီညီလာခံကရှိချင်းပင်အတွက်ရောသူ့အာဏာတည်မြဲရေးအတွက်ပါအရေးကြီးတာကြောင့်ပြီးခဲ့တဲ့တစ်နှစ်လုံးတရုတ်ခေါင်းဆောင်တွေကသူတို့အမြင်ကောင်းအောင်လုပ်နေကြပါတယ်သူတို့ရဲ့နိုင်ငံသားရေးမူဝါဒကအလုပ်ဖြစ်တယ်ဆိုတာကိုပြချင်နေတာဖြစ်တယ်လို့ကျွန်တော်ထင်ပါတယ်
တောင်တရုတ်ပင်လယ်ထဲမှာအိန္ဒိယဘက်ကဆူနာမီကြိုတင်သတိပေးစနစ်တကယ်တပ်ဆင်ပြီဆိုရင်တော့တရုတ်အစိုးရဘက်ကပြင်းပြင်းထန်ထန်ကန့်ကွက်ကောင်းကန့်ကွက်လာနိုင်တယ်လို့လေးလာသူတချို့ကတွက်ပါတယ်။ဒီစနစ်ထားမဲ့အစီအစဉ်ဟာတောင်တရုတ်ပင်လယ်ကိစ္စမှာအိန္ဒိယကဝင်ပါတဲ့လှုပ်ရက်ဖြစ်တယ်လို့တရုတ်သုံးသပ်သူတယောက်ရဲ့အပြောကိုကိုးကားပြီးတရုတ်အစိုးရအာဘော်တွေကိုဖော်ပြလေးရှိတဲ့ Global Times သတင်းစာဆောင်ပါထဲမှာဖော်ပြခဲ့ပါတယ်ရှင်
။မဆုမြတ်မွန်ပြောပြခဲ့တာပါ။အခုတခါတရုတ်ဩစတြေးလျဆက်ဆံရေးကိုလည်းကြည့်ရအောင်ပါ။ဩစတြေးလျနိုင်ငံမှာတရုတ်နိုင်ငံရဲ့လွှမ်းမိုးမှုကိုထိတ်လန့်စိုးရိမ်စရာအဖြစ်သတင်းတွေဖန်တီးနေတယ်ဆိုပြီးဩစတြေးလျနိုင်ငံဆိုင်ရာတရုတ်သံအမတ်ကြီးကကင်ဘရာမြို့မှာဆွဆွဲပြောဆိုလိုက်ပါတယ်တရုတ်သံအမတ်ချန်ဂျင်ကြီးကဒီဩစတြေးလျ ABC သတင်းဌာနရဲ့ထုတ်လွှင့်ချက်ဟာနိုင်ငံကြီးရွယ်ချက်နဲ့လှုပ်ကြံဖန်တီးမှုသာဖြစ်တယ်လို့ပြောသွားတာပါဆစ်ဒနီမြို့ကနေဖေမဆာပေးပို့ထားတဲ့သတင်းလွှာကိုတော့နန်းလောင်ကတင်ပြပါမယ်
တရုတ်ကွန်မြူနစ်ပါတီနဲ့ပတ်သက်ဆက်ဆံမှုရှိတဲ့ဩစတြေးလျရဲ့အဓိကနိုင်ငံရေးပါတီကြီးသုံးခုကိုတရုတ်စီးပွားရေးသမားနှစ်ဦးကငွေကြေးလူဒဏ်ခဲ့တယ်ဆိုပြီးဩစတြေးလျ ABC အတန်းလွှင့်ဌာနကဆွဆွဲလိုက်ပါတယ်။တရုတ်ကွန်မြူနစ်ပါတီကဩစတြေးလျနိုင်ငံရေးထဲကိုထိုးဖောက်ဝင်ရောက်ဖို့ဘလို့လှုပ်ကိုင်နေတယ်လဲဆိုတာကိုလျှို့ဝှက်စုံစမ်းပြီး ABC သတင်းဌာနကဒီလအစောပိုင်းမှာထုတ်လွှင့်ပြသလိုက်တာပါ။ပုံရှိုးွယ်ရှိုးနဲ့ပြည်ပတိုင်းပြည်ရဲ့ဝင်ရောက်ဆွဲဖက်မှုတွေဟာဩစတြေးလျနိုင်ငံထဲမှာထိမှတ်မထားတဲ့အတိုင်းအတာနဲ့ဖြစ်ပျက်နေသလိုနိုင်ငံရဲ့အချုပ်အခြာအာဏာလုံခြုံရေးနဲ့နိုင်ငံရဲ့စနစ်ကိုပြင်းထန်စွာထိပါနိုင်တဲ့အလားအလာတွေရှိနေတယ်ဆိုပြီးအဲ့ဒီထုတ်လွှင့်ချက်ထဲမှာသတိပေးထားပါတယ်။ဒီထုတ်လွှင့်ချက်ကြောင့်ဩစတြေးလျနိုင်ငံရေးသမားတွေနဲ့တရုတ်နိုင်ငံကအလူရှင်တွေကြားဆက်ဆက်ပတ်သက်မှုတွေရှိနိုင်တယ်ဆိုတဲ့တန်တရားနဲ့ဖော်ပြထားတဲ့တခြားသတင်းတွေကိုထောက်ခံပေးလိုက်သလိုလည်းဖြစ်သွားစေတာပါ။ဒီဆွဆွဲချက်တွေကဩစတြေးလျနိုင်ငံဆိုင်ရာတရုတ်တန်အမတ်ချန်ဂျီယီကိုစိတ်ဆိုးဒေါသထွက်စေခဲ့တယ်လို့သတင်းဌာနတွေကိုလည်းမကောင်းတဲ့စိတ်ကူးစိတ်သားနဲ့ပုံမှန်မဟုတ်တဲ့အဖွဲ့အစည်းတွေဆိုပြီးဆွဆွဲပြောဆိုသွားပါတယ်။တဟာသတင်းဌာနတွေရဲ့အခြေအမြစ်မရှိတဲ့ပြောဆိုချက်ဖြစ်တဲ့ဆိုပြီးကန်ဘရာမြို့ပါလီမန်အဆောက်အအုံမှာကျင်းပတဲ့ဩစတြေးလျတရုတ်စီးပွားရေးကောင်စီညှိလာခံမှာတန်အမတ်ချန်ကအခုလိုပြောဆိုသွားပါတယ
် In Chinese we call it cook up the overnight cold rice which means repeating the same old stuff
ဆိုပြီးတော့ဒီလိုမျိုးဆိုလို့ရှိပါတယ်အဟောင်းကြီးတစ်ခုကိုကျင်းပြန်လောက်တော့ဆိုလိုတာပါအစီအစဉ်ထုတ်လို့ရမှုကအဲ့ဒီအချင်းချင်းမရှိတဲ့ဆွဆွဲချက်တွေကိုအချင်းတစ်ထောင်လောက်ပြန်ပြောရင်တကယ်ဖြစ်မှန်လူများဖြစ်လာမလားဆိုပြီးယုံကြည်နေပုံရပါတယ်။ကျွန်တော်မြင်တာကတော့တရုတ်တွေကိုမလိုလားအောင်သွေးတို့လွန့်စော်တာအဓိကယူရတာပါ
။တန်အမတ်ချင်းရဲ့မိခွန်နားထောင်သူတွေထဲမှာဩစတြေးလျနိုင်ငံခြားရေးဝန်ကြီးဂျူလီဘစ်ရှော့ပ်လည်းရှိနေပါတယ်။အာနာယလီဘရယ်ပါတီကိုတရုတ်တို့ကငွေကြေးလှူဒါန်းခဲ့တဲ့အပေါ်အတိုက်ခံလွတ်တော်အမတ်တွေကသူ့ကိုမကြခင်တုန်းကပဲမိခွန်ထုတ်ခဲ့ပါတယ်။ပြီးလျှော့မိခွန်ပြောရမှာတော့အငင်ပွားစရာကိစ္စတွေကိုပြောမသွားပေမဲ့နိုင်ငံခြားပတ်သက်နေတဲ့လူမှုရေးစီးပွားရေးတိုးတက်မှုတွေကိုသာပြောဆိုသွားပါတယ်။တရုတ်ဟာဩစတြေးလျရဲ့အကြီးဆုံးစီးပွားရေးမိဖက်နိုင်ငံဖြစ်သလိုနိုင်ငံခြားကုန်သွယ်ရေးဆက်နွယ်မှုကလည်းနှိစင်နေဆိုင်လာနေတာပါ။တဘာဝရင်းမြစ်တွေထဲမှာအစူးတစ်ဖြင့်တန်တဲ့ကြောင်မီတွေလိုအပ်နေတဲ့တရုတ်နိုင်ငံကဩစတြေးလျရဲ့အဆိုးဆုံးမှန်နာရေးအကြက်တဲကိုကူညီဖြည့်ရှင်ပေးခဲ့ပါတယ်။ကြောင်မီတွေမိုင်းတွေလုပ်ငန်းတွေမေးမိန်လာတာနဲ့အမျှဩစတြေးလျရဲ့အနာဂတ်ကြွယ်ဝမှုဟာတရုတ်နိုင်ငံဘက်ကလိုအပ်နေတဲ့ပညာရေးနဲ့ကမ္ဘာလှည့်ခီးသွားလာရေးလုပ်ငန်းအပြင်ကုန်ထုတ်လုပ်ရေးနဲ့စိုက်ပျိုးရေးထုတ်ကုန်လိုအပ်ချက်ပေါ်အာကိုနေရပြီလို့ကျွမ်းကျင်သူတွေကယုံကြည်နေကြတာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့က6ချိန်ထုတ်လွှင့်ပြနေပါတယ်။ မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်ကစနေနေ့မနက်ခင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ32 kHz 933ညလိုင်းနိုမီတာ40 kHz 9433ညလိုင်းနိုမီတာ50 kHz 5995တို့ကနေမနက်9နာရီအထိဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့မနက်ခင်းအင်္ဂလိပ်သင်တန်းစာကိုနားဆင်ရမှာဖြစ်တဲ့ပြင်သိပ္ပံနဲ့ဤပညာကဏ္ဍကိုတင်ပြမှာဖြစ်ပြီးအမျိုးသမီးကဏ္ဍထုတ်လွှင့်တဲ့အခါမှာတော့
နှုတ်နဲ့ပေါ့လေရရန်ဆန်ဆန်ပြောတာလေနောက်ခါကြလို့ရှိရင်ကိုကြီးလက်ရမရိုက်တာနှက်တာလေအဲ့ဒါကြလို့ရှိရင်လင်ပိုင်းစော်ကားမှု
စင်ကာပူနိုင်ငံမှာမြန်မာအလုပ်သမားတွေရင်ဆိုင်နေရတဲ့အခြေအနေနဲ့ပတ်သက်လို့တင်ပြဖို့ရှိပါတယ်ခင်ဗျာအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအက်ဒီတာအာဘော်နဲ့သတင်းဆောင်မတွေကိုမူရင်းအာဘော်မပြတ်ဒေါခင်မျိုးသက်ကပြောပြမှာဖြစ်ပါတယ
်တရုတ်ရဲ့ပင်လယ်ထိပ်ပေါက်တဲ့ဇင်ဂျန်လမ်းဖြစ်နေရှိနေတဲ့မြန်မာဆိုတဲ့ဆောင်မကိုတော့ဘာဒီလစ်နာက Asia Times မှာရေးပါတယ်အိန္ဒိယသမုတ်တရားကိုတိုက်ရိုက်မရောက်နိုင်တဲ့တရုတ်ကအခုပိုလန်မှာတဲ့စီမံကိန်းမလုပ်ခင်ကတည်းကမြန်မာနိုင်ငံကနေဖောက်ဖို့အတွက်စဉ်းစားထားပြီးသားပါလို့ဆိုပါတယ်။အိန္ဒိယသမုဒ္ဒရာဘက်ခြမ်းကိုပောက်ဖို့အတွက်ပါကစ္စတန်နဲ့မြန်မာနှစ်နိုင်ငံသားတရုတ်တွေအဆင်ပြေတာဖြစ်ပြီး1989ခုနှစ်လောက်ကတည်းကပါကစ္စတန်နဲ့အဝေးပြေးလမ်းမကြီးကိုဖောက်ပြီးခဲ့ပေမဲ့အကြီးကျယ်ကုန်ကူးဖို့အတွက်ကတော့အဆင်မပြေတဲ့အတွက်မြန်မာကိုပဲအဓိကထားတာပါတဲ့။တရုတ်ရဲ့ဒီဂျန်ကို1985ခုနှစ်စက်တင်ဘာလထုတ် Peking Review မှာအနောက်တောင်ဘက်လမ်းကိုဖွင့်ဖို့အတွက်ကျွမ်းကျင်သူရဲ့အမြင်ဆိုတဲ့ခေါင်းစဉ်နဲ့တရုတ်ဆက်သွယ်ရေးဒုဝန်ကြီးဟောင်းကရေးခဲ့တာလို့ဆိုပါတယ်။လွန်ခဲ့တဲ့နှစ်ပေါင်း 2000 လောက်ကဟန်မင်းဆက်လက်ထက်ကလေးကယူနန်ကနေမြန်မာအပါအဝင်တခြားတောင်ဘက်နိုင်ငံတွေကိုတောင်ဘက်ပိုလန်မှာပောက်ခဲ့တာကနေစပြီးနောက်ပိုင်းမှာယူနန်ကနေကချင်ပြည်နယ်မြကြီးနားဘက်ဗမော်ဘက်နောက်ရှမ်းပြည်လားရှိုးဘက်တွေအထိလမ်းပောက်ခဲ့တာပါတဲ့။မြန်မာနိုင်ငံမှာစစ်တပ်နဲ့အဓိကတိုက်နေတဲ့ဘကပါက1989ခုနှစ်မှာ၄ဘိုင်းကွဲတော့ UWSA ဝတ်တပ်ဖွဲ့သားနေဆက်မှာအင်းအကြီးဆုံးကြံရစ်ပြီးအရင်လူကြီးဟောင်းတွေတရုတ်မှာခိုးသူခိုးမြန်မာအစိုးရနဲ့အပြစ်ရပ်ပြီးနေဆက်မှာစီးပွားရေးလုပ်သူလုပ်မှုမော်စီတုံးနောက်ပိုင်းတက်လာတဲ့တရုတ်ခေါင်းဆောင်တွေအတွက်ပိုးပြီးအဆင်ပြေစေပေမဲ့မြန်မာနိုင်ငံတွင်ခြေကုပ်ယူဖို့အတွက်အကြံကိုတော့မဆွံ့ပါဘူးတဲ့မြန်မာကိုအနောက်နိုင်ငံတွေကဒဏ်ခတ်တော့တရုတ်ကမြန်မာရဲ့အဓိကကုန်သွယ်ဘက်ဖြစ်လာခဲ့တယ်လို့1992ခုနှစ်ကစပြီးတရုတ်ကျွမ်းကျင်သူတွေမြန်မာအခြေခံအဆောက်အအုံစီမံကိန်းတွေမှာပါလာခဲ့တယ်လို့ဆယ်နှစ်အတွင်းမြန်မာစစ်တပ်ကိုဒေါ်လာ 1.4 ဘီလီယံတန်ဖိုးရှိတဲ့လက်နက်တွေရောင်းချနိုင်ခဲ့တဲ့အပြင်မုဒ္ဓမပင်လယ်ပြင်တဲကကိုကိုချွမ်းမှာရှိတဲ့မြန်မာရေတပ်အခြေစိုက်စခန်းကိုပါခိမိအောင်ကူညီခဲ့တာဖြစ်ပါတယ်။ဒါပေမဲ့တရုတ်ဟာမြန်မာအတွက်ဝန်ထုတ်ဝန်ပိုးဖြစ်လာနေပြီးစစ်ဆေးက2004မှာမြန်မာစစ်တပ်ကအဓိကတရုတ်လူဖြစ်တဲ့ထောင်လိုင်းအကြီးကဲဟောင်းဒုဗိုလ်ချုပ်ကြီးခင်းရွန့်ကိုဖျောက်ချခဲ့တာရဲ့အဓိကအကြောင်းရင်းကအနောက်နိုင်ငံတွေနဲ့ဆက်ဆံရေးတိုးမြှင့်ခြင်းလို့ပါလို့ဆိုပါတယ်။မြန်မာကိုလူခွင့်ရေးပြဿနာကြောင့်အနောက်နိုင်ငံတွေကအဆက်ဖြတ်ထားခြင်းပါပဲ။တရုတ်က2000ကနေ2009အတွင်းစာချုပ်တွေကိုဇက်တိုက်ချုပ်ဆိုပြီးယူနန်ကနေကြောက်ဖြူရေနဲ့စိတ်ကန်းအထိရေနံနဲ့သဘာဝဓာတ်ငွေပိုက်လိုင်းတွေကိုဖောက်ဖို့အတွက်ကြိုးစားလာတာဖြစ်ပါတယ်။ဒါပေမဲ့သမရဦးသိန်းစိန်လက်ထက်မှာမြစ်ဆုံကိုရက်ခဲ့တယ်လို့အနောက်နိုင်ငံတွေကဒဏ်ခတ်မှုတွေရုပ်သိမ်းတော့တရုတ်ကနီးပြူဟာပြောင်းပြီးတစ်ဖက်မှာနေဆက်ကဝတ်တပ်ဖွဲ့ကိုလက်နက်တွေပံ့ပိုးပေးရင်တစ်ဖက်မှာတော့အစိုးရဘိုင်း၊ကုန်သည်ဘိုင်း၊ပါတီဘိုင်းကစားပြီးပညာရှင်ဘိုင်းမှမကြမ်းအကုံစိတ်ဆိုင်ဖိတ်ကြားပြီးယုံကြည်မှုလမ်းဖွင့်ခဲ့တဲ့အပြင်နေဆက်တိုက်ပွဲတွေငြိမ်းချမ်းရေးအတွက်ပါကြားဝင်ပြီးဆောင်ရွက်ပေးရင်မူပါပြောင်းခဲ့ပါတယ်လေကုလသမဂ္ဂမှာအဝေးပိုင်းခံရတိုင်းတရုတ်ကကာပေးခဲ့ရတဲ့မြန်မာဟာတစ်ချိန်ကအထီးကျန်ဖြစ်ခဲ့ရပေမဲ့အခုချိန်မှာတော့အိန္ဒိယသမုဒ္ဒရာဒေသရင်းစတင်လာနေပြီဖြစ်တဲ့စီးရီးတိုက်ပွဲမှာမင်းသမီးနေရာမှာရှိလာတာနဲ့အတူဒီမင်းသမီးရဲ့မျက်နှာသာပေးမှုကိုရဖို့အတွက်စူးစမ်းချသူတွေထဲမှာ ဆက်ဆံရေးကာလတာရှိရှိခဲ့တဲ့တရုတ်ကတော့အခုချိန်အထိအများထက်တာဆဲပါပဲလို့យေတာထားပါတယ
်ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်အကြောင်းနားဆင်ရပြီးအခုတခါတော့အမေရိကန်အီဒီယန်တို့အင်္ဂလိပ်သင်ခန်းစာကိုဒေါ်လာလတန်းကပို့ချမှာဖြစ်ပါတယ
်ဒီနေ့မနေ့တွေတင်ပြပေးမယ့် ATM အသုံးကတော့
out of touch
ဖြစ်ပါတယ်စာလုံးပေါင်းက out out of off out of ကအပြင်ဘက်ရောက်နေတာ touch ကထိတွေ့မှုဆိုတော့စကားစုတစ်ခုလုံးရဲ့တည်းရဲ့ဒီဘေကတော့ထိတွေ့မှုအပြင်ဘက်ရောက်နေတာပေါ့ idiom ဆိုရဲသွားပိုက်ဒီဘေကတော့ခုခုနဲ့အဆက်ပြနေတာတခုခုနဲ့ထိတွေ့မှုအလှမ်းဝေးနေတာတခုခုနဲ့ထိတွေ့မှုကင်းကွာနေတာကိုဆိုလိုပါတယ်ဒီသုံးနဲ့ပတ်သက်လို့ George ကိုပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
If you want to get a good job these days, you can't be out of touch with the latest technology.
ခုခင်မှာအလုပ်ကောင်းကောင်းရကြရင်တော့နောက်ဆုံးပေါ်ဤပညာတွေနဲ့ထိတွေ့မှုကင်းကွာနေလို့မဖြစ်ဘူးလို့ဒေဗေရပါတယ်။ George ကိုပြတဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ If you want to get a good job these days,You can't be out of touch with the latest technology.
ခုခုနဲ့အဆက်ပြနေတာတခုခုနဲ့ထိတွေ့မှုအလှမ်းဝေးနေတာတခုခုနဲ့ထိတွေ့မှုကင်းကွာနေတာကို idiom အသုံးရဘယ်လိုပြောမလဲ
Out of touch.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မနေ့တည်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
အမေရိကန်အီဒီယန်တို့အင်္ဂလိပ်သင်ခန်းစာတွေကိုဒေါ်လာတန်းကစီစဉ်ပို့ချပေးနေတာဖြစ်ပါတယ်ခင်ဗျာအခုဆက်ပြီးတင်ဆက်သွားမှာကတော့အမျိုးသမီးကဏ္ဍဖြစ်ပါတယ်စင်ကာပူနိုင်ငံမှာ24ဒက်မြင့်တဲ့ကွန်ဒိုတိုက်ရဲ့18ထပ်ကနေခုန်ချပြီးကိုကူကိုအဆုံးစီရင်ထားတဲ့အိမ်အကူမြန်မာအမျိုးသမီးငယ်ရဲ့တည်င်းကိုကြားခဲ့ရတဲ့မြန်မာနိုင်ငံသားတွေအတွက်အတော်လေးကိုတုံ့နှုတ်ခြောက်ခြားစေခဲ့ပါတယ်ဒါကြောင့်ပြည်ပရောက်အိမ်အကူမြန်မာအမျိုးသမီးတွေအနေနဲ့ဒီလိုကြေကွဲပွဲအဖြစ်မျိုးဖြစ်ဆိုးတွေနဲ့မကြုံရလေအောင်ဘယ်လိုကာကွယ်နိုင်ရမလဲဆိုတာကိုဒီသတင်းမှတ်ရဲ့အမျိုးသမီးကဏ္ဍမှာဒေါ်လာတန်းကဆွေးနွေးတင်ဆက်ထားပါတယ် You can bend but never break me cause it only serves to make me more determined to achieve my final goal and I come back
အဲ့ဒါကတော့စင်ကာပူနိုင်ငံဒေပိုလန်ရှိအင်တလစ်ကွန်ဒိုကနေဇွန်လ7ရက်နေ့နီးကအသက်25နှစ်အရွယ်အိမ်အကူအမျိုးသမီးမတ်ဇီမာဦးကသူနေတဲ့18ထပ်တိုက်ပေါ်ကနေကိုကူကိုတေချောင်းကြံစီဖို့ကြိုးစားရမှာအဲ့ဒီတိုက်ကနေခုန်ချခဲ့စဉ်ကဗီဒီယိုရိုက်ကူးထားခြင်းအရဖိအပ်ကိုမြင်တွေ့ခဲ့ကြသူတွေကအာအာတုန်လှုပ်စွာအော်ဟစ်ခဲ့ကြတဲ့အသံတွေပါပဲဒီဗီဒီယိုဟာအင်တာနက်ပေါ်မှာပြန့်နှံ့သွားခဲ့ပြီးဒီတွေ့သူတိုင်းယူကျုံမရဖြစ်ကြမယ်ဆိုတာကတော့မလွဲဖြစ်ပါတယ်။မတ်ဇင်မာဦးဟာရခိုင်ပြည်နယ်မြောက်ဦးမြို့နယ်ကဖြစ်ပါတယ်။သူနေထိုင်ရာကြီးပါကိုတွက်ရောက်ခဲ့ပြီးသူ့ကိုမွေးစားခဲ့တဲ့အဖိုးနဲ့အဖွားတို့ကိုတွက်ရောက်တွေ့ဆုံကအင်တာနက်ပေါ်မှာအများသိအောင်ကြိုးပမ်းပေးခဲ့သူကတော့ရခိုင်လူငယ်တဦးဖြစ်တဲ့မောင်ဝေဟင်အောင်မေဖြစ်ပါတယ်။သူ့ရဲ့ဓာတ်ရိုက်အင်တာနက်ပေါ်ကထုတ်လွှင့်ခြင်းရဲ့အတန်ကိုဆက်ပြီးတင်ပြလိုပါတယ်။
အခုကျွန်တော်ရောက်နေတဲ့နေရာကမြောက်မြို့နယ်ပောက်ပင်ဝင်းကျေးရွာအုပ်စုခုတလုံးကြီးကျေးရွာကိုရောက်ရှိနေတာဖြစ်ပါတယ်ဒီရွာဟာအခုဆိုရင်အင်တာနက်လူမုန်းကွန်ရက်ဆန်မျက်နှာအပြင်တခြားနေရာဒေသတွေမှာလည်းတော်တော်လေးကြီးရက်ခိတ်သားတဲ့နေရာဖြစ်တဲ့စင်ကာပူနိုင်ငံမှာအင်ဖော်အဖြစ်အလုပ်သွားလုပ်နေတဲ့အဲ့မှာဇင်မာဦးဆိုတဲ့ကောင်မလေးနေတဲ့အိမ်ဖြစ်ပါတယ်ခင်ဗျအဲ့ဒါကိုကျွန်တော်ရောက်ရှိနေခြင်းဖြစ်တယ်ဒီကအွန်လိုင်းကနေကျွန်တော်တို့မိတ်ဆွေတွေရဲ့ဒီသူ့ကိုကုညင်၆ပန်းရှင်တဲ့လူတွေရဲ့အဲ့ဒါကိုကျွန်တော်ဟိုလစ်ဖလင်းနေနေလွှင့်ပြီးတော့ကျွန်တော်ပြောက်ခွင့်ပြပါခင်ဗျဒါကသူတို့နေခဲ့တဲ့အိမ်ခင်ဗျအိမ်ကတော်တော်လေးဟိုခေတ်ကာလအနေနဲ့ကြည့်မယ်ဆိုရင်ဒီခေတ်ကြီးမှာဒီလိုအိမ်မျိုးရှိရဆိုတာခင်ဗျမြင်တဲ့လူတော်တော်မှတော်တော်လေးအံ့ဩမင်းသဘောရှိတယ်သူ့မှာအဖေမရှိဘူးအမေမရှိတော့ဘူးအထူးသဖြင့်အဖေကနောက်အိမ်ထုတ်ပြီးသွားတယ်အမေကဆုံးသွားတယ်ဒီမှာသူ့ရဲ့အဖိုးရင်အဖွားရင်နဲ့သူတို့အတူတူနေကြတာဖြစ်ပါတယ်ခင်ဗျအခုကျွန်တော်ပြမယ်အဖွားနဲ့အဖိုးဆိုရင်လည်းတိတ်နေမကောင်းဘူးဟိုကျမ်းမာရေးနေနေရှုပ်နေတာကိုတွေ့ရတယ်ဒါကကျွန်တော်တို့အဖွားအဖေမင်္ဂလာပါနာမည
်မင်္ဂလာပါဆရာ
နာမည်သူပေါ
့နာမည်ဘယ်လိုခေါ်လဲမသိဘူးနော
်တတ်တော့ခင
်ဗျတသက်ဘယ်လောက်ရှိပြီလဲဖွာ
ခမစ်စင်းတော့နဲ့
အဖေအိမ်မှာကလေးကိုဘယ်အွေကလေးကမွေးစားခဲ့ရလဲဖွာ ငါနဲ့တမင်ကလေးကနေမွေးစားခဲ့တာပေါ့နော်ဟုတ်အဖကလေးနဲ့ပတ်သက်ပြီးတော့ကြားပြီးလောက်ပြီးတော့တတိယနဲ့ပတ်သက်ပြီးတော့လေဒါကတော့ तू အဖိုးဖြစ်ပါတယ်ခင်ဗျအဖိုးအဖိုးနာမည်ဘယ်လိုခေါ်လဲမသိခင်ဗျအ
ဖေကတော့မကပါ
မောင်ကျော်နာဘူးလေ
မောင်ကျော်အသက်ဘယ်လောက်ရှိမလဲဖို
့80
85နှစ်ရောအခုဆိုရင်အဖိုးကအသက်85နှစ်အဖွားကအသက်85နှစ်အဖိုးကအကျမ်းမရေရတော်တော်လေးချုပ်တင်နေတာကိုတွေ့ရတယ်ခြေရီဖောတယ်မျက်နှာတွေဖောတယ်လမ်းကောင်းကောင်းမချောင်းနိုင်ဘူးဒါအခုသူတို့နေတဲ့အိမ်ခင်ဗျဒါအခန်းနှခန်းလေးပဲရှိတယ်ဒီအိမ်ထဲမှာသူတို့အဖွားရင်အဖိုးရင်သူအိမ်မှာဇင်မဦးရင်အိုးမင်းသားစုလေးနေခဲ့တာသူကဒီကနေထွက်သွားတာတစ်နှစ်လောက်ကြာပြီဒါသူရဲ့အိမ်မှာရှိတဲ့ကက်ထားတဲ့အယုတ်ခဏဒါအဲ့ကောင်မလေးရဲ့ငငယ်တုန်းကပုံအနည်းပန်းဝင်းကျင်ကနေဒီနာကနေပြီးတော့ဒီရွာကနေစင်ကာပူကိုသွားဖို့အတွက်လူပွေးစားတွေကနေတဆင့်သူတို့ကိုဒီကနေဆွေးခေါ်တယ်လူပွေးစားကနေဒီကနေတော်ဦးကိုပို့တယ်တော်ဦးကနေတဆင့်သူ့ကိုဘာကိုပို့လဲဆိုရင်ဥမာရန်ကုန်ကိုပို့တယ်ရန်ကနေပွေးစားနေတဆင့်ဟိုစင်ကာပူကိုပို့တာဖြစ်တယ်ခင်ဗျအခုသူတို့အိမ်ကျွန်တော်ရောက်နေတဲ့နေရာဖြစ်ပါတယ်ဒါသူတို့မိန်းသားစုရယ်ခင်ဗျဒါတို့သူတို့မိန်းသားစုရယ်ဒီလောက်ဆိုရင်တော့ကျွန်တော်အကုန်လုံးပြည့်စုံလောက်မယ်လို့ထင်ပါတယ်ဟိုမြင်ရတဲ့ချင်းညာနဲ့မြင်ရတဲ့ချင်းတွေကတော့တော်တော်လေးစိတ်မကောင်းစရာကိုတွေ့ရတယ်ကျွန်တော်တို့ပြောမယ်ဆိုရင်တောသူတောသားတွေရဲ့တကယ်ယူသားတဲ့အချင်းတွေကိုဟိုမတမာသူတွေလူတွေကဟိုလက်တလုံးချအသုံးချသွားတယ်လို့ကျွန်တော်ရေပြီးအားဖြင့်ကောက်ချက်ချလို့ရတယ်ပြောမယ်ဆိုရင်တော့ဒီလိုပုံစံမျိုးပဲရခိုင်ပြည်မှာဘလောက်ညံ့နေမလဲဆိုတာကိုတော့လူကြီးမင်းတို့အနေနဲ့ကျေးရှုနေတဲ့လူတွေအကုန်နဲ့ဟိုသုံးသပ်နိုင်ကြမယ်လို့ကျွန်တော်မျှော်လင့်ပါတယ်အားလုံးကြည့်ဦးတင်ပါရခင
်ဗျ။မဆီမာဦးဟာစင်ကာပူနိုင်ငံသားအိန္ဒိယနွေပွားမိသားစုရဲ့နေအိမ်မှာလွန်ခဲ့တဲ့၈လကလေးကအိမ်ပေါ်အဖြစ်လုပ်ကိုင်နေသူဖြစ်ပါတယ်။ Home လို့တူောက်ခေါ်တဲ့ Humanitarian Organization for Migration Economics ဖြစ်တဲ့ရှေ့ပြောင်းအခြေချသူများစီးပွားရေးဆိုင်ရာလူသားချင်းစာနာမှုအဖွဲ့ကစီနတ်ဝန်တန်းအဖြစ်ထမ်းဆောင်နေသူမက်ကင်လီကတည်ဆုံးခဲ့သူမြို့သမီးငယ်ရဲ့ရုပ်အလောင်းကိုစင်ကာပူနိုင်ငံဆိုင်ရာမြန်မာတာယုံတာဝန်ခံတွေနဲ့ဆလာဆတုံရဲ့အင်္ဂါနေ့ကဆေးရုံမှာတွားရောက်ကြည့်ရှုခွင့်ရခဲ့သူပဲဖြစ်ပါတယ်။တည်ဆုံသူမဆီမာဦးရဲ့ဖြစ်စဉ်အပြင်နိုင်ရေးကိစ္စနဲ့ပတ်သက်လို့တန်ယုံဘက်ကလိုက်လံဆောင်ရွက်ပေးနေတဲ့အကြောင်းမခင်လေးက VOA ကိုပြောပြခဲ့ပါတယ်
။တကယ်တမ်းကအချိန်ရတယ်တဲ့။ညနေ9နာရီခွဲတဲ့ကောင်ကအိတ်အဆုံးမှထိုင်ပြီးသူခုံချဖို့လုပ်တာပေါ့နော်။လုပ်တဲ့အခါကျတော့အခုခုံချတာ9နာရီဆိုတော့တနာရီခွဲမိနစ်90လောက်အချိန်ရတယ်။ဒါပေမဲ့လို့ပြဿနာကမြန်မာလေးကလည်းဗမာဆိုတဲ့အတွက်ဒီ SCDF အနေနဲ့ Cyber Defense အနေနဲ့ဒီဗမာနဲ့ပြောနိုင်တဲ့တယောက်ကိုဟိုဘယ်လိုခေါ်မလဲခေါ်ပြီးတော့သူ့ကိုဖြောင်းပြဖို့ကောင်မလေးကိုပြောတယ်။ကောင်မလေးလက်မခံဘူး။ကောင်မလေးကသူ့မှာတဲ့အခင်ဆုံးတငယ်ချင်းရှိတယ်တဲ့။အဲ့ကောင်မလေးနဲ့ပဲစကားပြောချင်တယ်တဲ့။အဲ့သူခင်တဲ့ကောင်မလေးကဘယ်လိုလဲဆိုအင်ဒိုနီးရှားမှာလေ။အဲ့ကောသူဆုံးတဲ့အထိသူခုံချတဲ့အထိပေါ့နော်အင်ဒိုနီးရှားကောင်မလေးနဲ့စကားပြောသွားတယ်ပေါ့နော်။အဲ့လိုဟာကိုပဲမြင်ပြီးတော့အင်ဒိုနီးရှားကောင်မလေးလေဟိုစိတ်ကိုရောက်သွားတယ်ပေါ့သူလည်း shock ဖြစ်သွားတာပေါ့နော်အမတို့မော်ချူရီမှာတွားကြည့်ရဆိုတာလည်းတန်ယုံနဲ့အမပဲပါလာလေဂျင်းအေဂျင်တို့အင်ဂျင်တို့ဘလို့ကမပါဘူးရဲကသူတို့ပြလာမဟုတ်ဘူးကောင်မလေးကအမေမရှိတော့လို့တိတာကိုအမတို့လှမ်းပြီးတော့ဆက်သွယ်နေတယ်ဆက်သွယ်တော့အခါကျတော့အဖေတော့တိပြီလို့ပြောတယ်အဖေတော့တိပြီလို့ပြောတယ်အဲ့သူတို့ရဲ့ decision မှာမတည်ပြီးတော့တန်ယုံကကိုညီပြီးဆောင်ရွက်ပေးလိမ့်မယ်လို့ထင်တယ
်မဆီမာဦးခုလိုသူကိုယ်သူအဆုံးစီရင်ခဲ့မှုဟာကာမန်တည်ဆုံမှုမဟုတ်တဲ့အတွက်စင်ကာပူရဲကစုံစမ်းစစ်ဆေးနေတယ်လို့လည်းသိရပါတယ်။စင်ကာပူမှာမြန်မာအင်အကူတွေအင်ရှင်တွေရဲ့နှိမ့်ဆက်မှုကြောင့်ဒုက္ခအမျိုးမျိုးရောက်ကြလို့တိုက်ပေါ်ကခုံချဖို့ကြိုးစားခဲ့ကြတာကတော့ဒါဟာပထမဦးဆုံးချိန်မဟုတ်ပါဘူး။မကြသည့်မိကဒီဖြစ်ရပ်တွေရှိခဲ့ပေမဲ့လို့လည်းတည်ငံမရောက်တက်မပြောက်တဲ့အတွက်ကြောင့်ဒဏ်ရာတွေရရှိခဲ့ကြသူတွေလည်းရှိခဲ့ပါတယ်။မဆီမာဦးရဲ့ကြေကွဲပွေရဖြစ်ရပ်ကူကြားရတော့ပြီးခဲ့တဲ့နှစ်ဇူလိုင်လကချီအမျိုးသမီးလေးပျုံကုန်တုံးကိုစင်ကာပူရှိသူ့အိမ်ရှင်တွေကနှိပ်စက်မှုကြောင့်တည်ဆုံခဲ့တဲ့အမှုကိုပြန်ပြီးအမှတ်ရစီခဲ့ပါလေ။စင်ကာပူမှာအိမ်အကူတွေဖြစ်လုတ်ကင်နေသူပေါင်း2,000လောက်ရှိရမှာအများဆုံးကဖိလစ်ပိုင်နဲ့အင်ဒိုနီးရှားတို့ကဖြစ်ပြီးမြန်မာက2,000-3,000ကြားရှိတယ်လို့လည်းခန့်မှန်းရပါလေ။ဒါကြောင့်တိုင်းတစ်ပါးမှာတွားရောက်လုတ်ကင်နေကြတဲ့မြန်မာနိုင်ငံကအမျိုးသမီးငယ်တွေအရေးပဲလို့အကာအကွယ်ပေးကြမလဲလို့မေးစရာရှိပါတယ်2014ခုကစလို့ပြည်ပမှာမြန်မာနိုင်ငံကအိမ်အကူတွေဖြစ်သွားရောက်လုတ်ကင်မှုကိုပိတ်ပင်ထားခဲ့ရမှာတခြားနီးလန့်တွေနဲ့သွားရောက်လုတ်ကင်ကြတဲ့အတွေ့လေတရားမဝင်တဲ့အတွေ့အကြောင်းအကာအကွယ်ပေးနိုင်ဖို့ကခက်ခဲနေတာဖြစ်ပါတယ်ဒါကြောင့်ပြည်ပရောက်မြန်မာအမျိုးသမီးအိမ်အကူတွေရဲ့အခက်ခဲတွေကဘာတွေပါလဲသူတို့တွေကိုဘယ်လိုအကာအကွယ်ပေးနိုင်မှာလဲဆိုတာကိုစင်ကာပူရှိ Home လို့တူောက်ခေါ်တဲ့ရွှေပြောင်းအလုပ်သမားများစီးပွားရေးဆိုင်ရာလူသားချင်းစာနာမှုအကျိုးတော်ဆောင်အဖွဲ့နဲ့ Helping Hands for Migrant Workers ရွှေပြောင်းအလုပ်သမားရေးဆောင်ရွက်နေတဲ့အဖွဲ့မှာ စီနာဝင်တန်းကူညီဆောင်ရွက်နေသူဥတီမောင်ဝင်းကိုမေးချိခဲ့ပါတယ
်ကျွန်တော်စင်ဘူမာတော့လေအိမ်အကိုအဓိကတွေ့ကြုံနေရတဲ့ဒါပါလဲဆိုလို့နှုတ်နဲ့ပေါ့လေရရန်ဆန်းဆန်းပြောတာလေနောက်ခါကြလို့ရှိရင်ကိုကြီးလက်ရမရိုက်တာနှက်တာလေနောက်ခါကြလို့ရှိရင်လင်းပိုင်းတော်ကားမှုတွေအဲ့အမျိုးတွေသူတို့ကြုံရတယ်လေသူရောက်လာတဲ့မြန်မာနိုင်ငံခိမလေးဟာဒီမြန်မာနိုင်ငံကဒီပွဲစားနဲ့သူတို့ဘလို့လုပ်ကြလဲတော့မသိဘူးသူကဒီလိုလာဖို့အတွက်ဆိုရင်ဟိုကလေပြီးတော့ပတ်စုလုပ်ပေးတယ်ပြီးတော့ဒီကြောက်လာပို့တယ်အဲ့အတွက်သူက6လစာသူတို့မဟုတ်5လစာသူက9လစာအော်မှဒေါ်လာ450ရမယ်ဆိုလို့ရှိရင်9လဆိုတော့3000ကျော်ပေါ့ဟိုကအကုန်လုံးကဘာလို့ဆိုလို့ရှိရင်အင်ရှင်ရနေပြီးတော့သူကပေးရတယ်ဒီအကုန်ရစေအကုန်လုံးလေအဲ့တော့အဲ့ကုနေပြောတဲ့ဒီ6လစာအကုန်လုံးယူရတာကျွန်တော်စင်ကူဘက်က9လစာယူပါပြီ။နှစ်ရက်လောက်ရတယ်ဆိုတာလုံးဝနဲ့2နှစ်လောက်ကတည်းကကျွန်တော်စင်ကူကဥတွေထုတ်ထားတယ်။ဒါလည်းဆိုလို့ရှိရင် Sunday off ပေးရမယ်ဆိုတော့သို့တော့ဖိလစ်ပင်းဘာလို့ကတော့အတိုင်းဟိုနေရတယ်။ကျွန်တော်ဒီဗမာကြီးကြတဲ့ခါကျတော့ဘာဖြစ်လဲဆိုလို့ရှိရင်သူက Sunday off မလုပ်လို့ရှိရင်ပတ်စံပေးရမယ်ဆိုပြီးသူကလုပ်တယ်။အဲ့ဒါကိုဒီကကလေးပြီးတော့အင်ရှင်ကပေးရမယ်ဆိုတော့9လောက်ပတ်လုပ်ခိုင်းပြီးတော့ကျွန်တော်450ကျောက်ဘောင်အနည်းဆုံးပဲ900ဆိုတဲ့ဥစ္စာကသမီးတို့ကပြီးရဲ့ဆိုတဲ့ပုံစံနဲ့လုပ်ပြီးတော့အလုံးလုံးနေရတာဒါကဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ employment contract မှာအင်းလူတွေရေးထားတယ်ပြန် claim တွေလည်းမသိဘူးဘဝပြက်ပွဲစားတယ်ပြီးရောအဲအဲ့လိုမျိုးတွေပေါ့လေဟာ agency ဒီကိုဟိုက်ပမာဆိုရမှာနော်တရားဝင်တွေက agency တွေက teacher training မပေးတာ right ဝင်မလုပ်တာစာချုပ်ကို teacher ချုပ်မပေးတာတခုချင်းတာဝန်မယူတာအဲအဲ့ဒါတွေကကျွန်တော်အဲ့ဒါကိုကျွန်တော်ပြောချင်တာ
ဒေါ်လာလာတန်တင်ဆက်တဲ့အမျိုးသမီးကဏ္ဍကိုနားဆင်ရပြီးမှတော့သိပ္ပံနဲ့နီးပညာကဏ္ဍလှည့်ရောက်လာပါပြီ။ဒေါက်ခင်မျိုးသက်ကတင်ဆက်ထားပါတယ
်။ချင်းတွေရဲ့ပြန်တန်းပုံနီးစနစ်တွေကို2018ခုနှစ်မှာပထမဆုံးစပြီးအသေးစိတ်လေ့လာနိုင်ခဲ့တာမို့နောက်မှာချင်းလောက်သိငယ်တဲ့ရင်ပြန်လေးတွေအပါအဝင်လေးချောင်းလောကအတွက်နီးပညာသစ်တွေပေါ်ဖို့လမ်းပွင့်လာတဲ့အကြောင်းဒီတစ်ပတ်မှာပြောပြပေးမှာပါ။ချင်းတွေရဲ့အမှုအကျင့်တွေနဲ့ပတ်သက်ပြီးသိပ္ပံပညာရှင်တွေကအတော်များများသိထားကြပေမဲ့သူတို့ရဲ့ပြန်တမ်းမှုနဲ့ပတ်သက်လို့တော့အဖြေမပေးနိုင်တဲ့မိကွန်းတွေအများကြီးကြံနေသေးပါ။အကောင်ကလေးကသေးသလောက်တောင်ပန်ခတ်တဲ့နှုံးကသိပ်ကိုမြန်နေတာမို့သူတို့ဘယ်လိုပြန်တမ်းနေဆိုတာကိုသိကြနေကြတာဖြစ်ပါတယ်။အခုလိုတိတ်မြန်တဲ့နှုံးနဲ့အတောင်ပံခတ်နေတဲ့ချင်းအကောင်သေးသေးလေးမှာတိတ်ကြီးတဲ့ခြေချောင်းတွေနဲ့အန်တနာအာယုံခံတွေရှိနေတာမို့သူ့ရဲ့လှုပ်ရှားမှုကိုဓာတ်ပုံရိုက်ယူပြီးလေ့လာဖို့အတွက်ကတိတ်ကိုခက်ခဲနေတာဖြစ်ပါတယ်။အခုတော့ဗြိတိန်နိုင်ငံ Oxford တက္ကသိုလ်ကပြန်တမ်းတဲ့သရဝါများလေ့လာရေးအဖွဲ့ကနေ London တက္ကသိုလ် RVC တောင်ဝင်တရိษံဆေးကုဌာနနဲ့ဂျပန်နိုင်ငံ Chiba တက္ကသိုလ်တို့နဲ့တွဲပြီးချင်းတွေရဲ့ပြန်တမ်းမှုကိုပူတွဲလေ့လာခဲ့ရမှာအောင်မြင်မှုရခဲ့ပါပြီ။သူတို့က super high speed မျက်နှုံးမြင်ကင်မရာတွေနဲ့ကွန်ပျူတာစမ်းစစ်မှုတွေကိုသုံးပြီးချင်းဘလူးနီးနဲ့ပြန်တန်းနေဆိုတာကိုနားလည်အောင်စူးစမ်းခဲ့ကြတာဖြစ်ပါတယ်။ပြန်တန်းတာနဲ့ပတ်သက်ပြီးဗရုံးကောင်တွေရဲ့ပုံမှန်မပြန်တန်းနိုင်တဲ့ပြဿနာကိုပဲဖြေရှင်းနိုင်သေးတဲ့သိပ္ပံပညာရှင်တွေဟာအခုတော့ချင်းတွေရဲ့ပြန်တက်လိုက်ခြင်းနဲ့ကြွေပီးပီးခြင်းအချိန်တွေမှာဘာကြောင့်အတောင်ပံခတ်နိုင်နေဆိုတာကိုရှင်းပြနိုင်ပြီဖြစ်ပါတယ်။သူတို့ရဲ့တွေ့ရှိချက်ကို Nature စာဆောင်မှာ2018ခု March လထဲမှာဖော်ပြခဲ့တာဖြစ်ပါတယ်။ယောဂပိုးတွေတဲဆောင်ရမှာနာမည်ကြီးတဲ့ Hulex ချင်ချားကိုလေ့လာဖို့ဓာတ်ပုံရိုက်ရမှာဘယ်လောက်အခက်အခဲတွေနဲ့ရင်ဆိုင်ခဲ့ရတယ်ဆိုတာတွေကိုဖော်ပြထားပါတယ်။ခန္ဓာကိုယ်ထူးထူးခြားခြားရှည်မြောမြောနဲ့တောင်ပံပြက်ခြင်းနဲ့ချင်ချားမှာတခြား insect တွေနဲ့မတူတဲ့ထူးခြားတဲ့ပြန်တန်းတဲ့ပုံစံရှိပါတယ်။ချင်းကြားဟာ40ဒီဂရီကွေ့ရမှာတစ်စက္ကန့်ကိုအကျဉ်800လောက်အတောင်ပံခတ်ပါတယ်။ဒါဟာသူ့လိုအကောင်သေး insect အများစုပြန်တန်းနှုတ်တဲ့လေးစလောက်မြန်းနေတာမို့သူ့ရဲ့လှုပ်ရှားမှုကိုမှတ်တမ်းတင်ရိုက်ကူးဖို့အတွက်တိတ်ကိုခက်ခဲနေတာဖြစ်ပါတယ်။သူတို့ရဲ့တောင်ပံရိုက်ခတ်တဲ့ဒေါင်ကျိုးအခြေကလည်းတခြားအခုချိန်ထိတိထားသမျှ insect တွေထက်ထက်ဝက်လောက်ကိုငယ်နေတာမို့အခုလိုအမြန်ပြန်တန်းနိုင်တာပါဒီပြဿနာကိုကျော်လွှားနိုင်ဖို့အတွက်ဘယ်လိုကြိုးစားခဲ့ရလဲဆိုတာကို Oxford တက္ကသိုလ်ပြန်တန်းတဲ့သရဝါများလေ့လာရေးအဖွဲ့ရဲ့ဇီဝဗေဒဌာနကဒေါက်တာ Simon Walker ကပြောပါတယ
် So we got around it by using state of the art infrared LEDs and designing a custom lighting rig
and also by using eight camera views.
Camera silong na yai pa, tong ni ja mi thu re pung sang go ba tong bi tat tha re mi long ni ga. Naw song bo ani yang ao yang ji tong mi yue ba. Inset brown ni go yai ma so yin pung man tan ga camera a ne song na long hlaw ba lu da ba. Aku ro camera re pu tat tha re twet di kaung go daw myo song ga ni mi nai ba de. Di lo yai nan de twet inset go re ma de ne ya twet a sei sei si jin 3D pung ya ang twet yu nai ba de. Da ba mai teaching ayun khambo tong ne antenna ne tu ye chi chang rue ga nyin kwe go win shauk ni ya mo pyatana si tet ba de aku lo camera si long go song daw ma camera ta khu ma kwe ni naw camera ma myin nai na mo chin ye atong ban rue be lo khat de so ra go se se ja ja myin nai ma phit ba de
di ni pinya ma ta sat kan go poun poun ta taung ya aw yu nai ma de da chaung le a yin nong ga ma myin khe ja de inset po kaung ni ye pyan tan mu go ti la ya ra phit ba de thuro ha studio gan le de ma ញ៉ាន ਲੋਂ ញ៉ាន ਲੋਂ မြင့်ကင်မရာတွေကိုတက်ဆင်ထားပြီးကွန်ပျူတာနဲ့အထူးလေလာတာဖြစ်ပါတယ်ချင်းရဲ့အတောင်ပံခတ်မှုကိုသုံးပတ်မြန်နားလည်အောင်မှတ်တမ်းတင်ပြီးချင်းရဲ့ရှုပ်ထွေးလာတဲ့ပြန်တမ်းမှုကိုပုံဆွဲယူတာဖြစ်ပါတယ်ဒီခါမှာချင်းရဲ့ပြန်တမ်းမှုကိုကင်မရာရှစ်ခုကနေတစ်စက္ကန့်ကိုပုံပေါင်း1000မှတ်တမ်းတင်နိုင်ခဲ့ပါတယ်
So mosquitoes use three aerodynamic tricks in order to support their body weight. The first is the leading edge vortex, a trailing edge vortex, and rotating the drag. These are two novel
systems. And they both rely on the leading edge vortex, Lego Queen, and the Shibaga Chango Thone. Inset Bore Daima, Pian Webu, and Chango Diga Thone Sija Bime, Chin Riga, the Chan Music Dinamitue, Diniao Say Amugu Babu. Through Diga Agura, Dangbanya, Le Quinya, Mathunde, and now Paga Apine, Trailing Edge Vortex Net, Rotational Drag Look Hore, Leia Wegro, Pianbi, Duncane, Agosuna, Pipare, Dinu, Chinga, the Gaggo, Pinada, Pavane, Suna, Pipi, Su down to her college in Dima, a tongue would slare Ponzankua, three good Yavare.
And now Pepine Pit, Trailing Edge Vortex Ma, Artico, Pompo Lipi. Every Niagani, Chi and Dama Kachinoga, Bola, Sijang Dang, Adango, Daniel Lopi, Swango, Bianbi, don't get up, Pipari. Dini Senegani, Nauma, Dingere, Lirepian, Sakli Retreat, Design the Drigo, Detran Naimelo, Yungji Jabari.
So we have smallish drones, but we have nothing down to the size of an insect, and certainly not down to the size of a mosquito, where the whole body is only a few millimeters long.
Drone, these are little general twin jibari. Chinlo, the Gonglo, Millimeter, never see the UA, Insep Bugangla, Uram Sidibabu. Now be well, we are quadcopters drawing a fizzy lyric swing, a tremor or lutein sidolo yavare. Damasugo, Lidep, Yambi, Mammas, and Libby Lihim, Pipsi, Talegana, Pugjanai, Pumjainama, and Nazon, a tinga at Dokemava. Dama Insep Bugandriara, Damu Chinema, Dogo Tinna at Riavare. Lazy being on Canaris Yavare. Rajambo through a Pelu Pianares or a thin I mess, so in general to an agapian the Murima, Takuyasin and Mapipare.
Through Pelu Piantanis Rago, Tila Yaraha, the Parma Semave, she needed a pippy, through a jungle, did a poopy tea, Lila Zari Shiba di Relo, Doctor Walker Gap Yobare. Teaching me a yoga puri Pelu de Sounders Raguba, Nale la Nainapian, Pelu Jaton, Tasi Names Raguba.
ဒီလနိုင်မယ်လို့ညွှန်းလင်းထားတယ်ဆိုတော့ကိုတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့နှီးပညာကဏ္ဍကိုဒီမှာပဲကျန်းသားလိုက်ပါစေနောက်တစ်ပတ်မှာပြန်ပြီးဆုံကြပါဦးမယ်နော်တော်ခင်မျိုးတဲ့ရဲ့သိပ္ပံနဲ့နှီးပညာကဏ္ဍကိုနားဆင်ကြရတာပါခင်ဗျာ
American Soya ye the Borami Abo go Timpia Baromation.
Torajim Yakmia. Iranangaha ISIS Islamic Sidujari Teke Puya Pimat Tare Dambi CNM Bawin Lavi Pibare. Zola Kunyaniga Iranangaye Muro Dihirama Pipwagere Pikamune Dikam Bunkwe Teke Mude Dwin Lubong Sakoniote Mene de Sobido Dazine Chibi Danyari Yashi Kibare. But Mauzon Tekemuga, Paliman Ludo, Sau Dima Pibwagedaba, Dudia Tekemugaro, Islamic Republic, Ruhola Ayatola Kumenigo Tashi de Kubema Mapsibare. The Rene Soya, Mudami Yong Sound Hare Dudichu, Pawene, a champ at the man Leuha, လုံညိုရေးတပ်ဖွဲ့ဝင်တွေရဲ့ပြစ်ခတ်ခံရလို့ဓမ္မမဟုတ်ရင်ဖောက်ခွဲတဲ့အတိခံဘုံတွေကြောင့်တည်ဆုံသွားခဲ့ပါတယ်။တီဟီယာမျိုးကတိုက်ခိုက်မှုကိုသူတို့စီစဉ်လုပ်ဆောင်တာဖြစ်တဲ့အကြောင်း ISIS တွေကထုတ်ဖော်ပြောဆိုပါတယ်။ဒါဟာမကြခင်သတင်းပတ်တွေအတွင်း ISIS တွေကတိုက်ခိုက်ခဲ့ပါတယ်လို့ကြေညာပြောဆိုခဲ့တဲ့အီဂျစ်နိုင်ငံနဲ့ဗြိတိန်နိုင်ငံတွေကဖြစ်ရည်နောက်ပိုင်းပေါ်ထွက်လာတဲ့အဖြစ်အပျက်ဖြစ်ပါတယ်။ ISIS တွေရဲ့တီဟီယာမျိုးတိုက်ခိုက်မှုပြုလုပ်ခဲ့ပြီးတဲ့နောက်ဆွန်ယောက်ဝါရအကြမ်းဖက်ဝါရနိုင်ငံတကာနဲ့ ဒေတာရင်းပူးပေါင်းလှုပ်ဆောင်နေတဲ့အကြမ်းဖက်သူတွေကိုတိုက်ပွဲဝင်ရမှာညီညွတ်မှုရှိကြဖို့အတွက်အီရန်သမ္မတဟာဆန်ရူဟာနီကတိုက်တွန်းနှိုးဆော်လိုက်ပါတယ်။သဘောကတော့အကြမ်းဖက်သမားတွေဘယ်နေရာမှာပဲရှိနေသည်ဖြစ်စေနိုင်ငံတွေနဲ့လူ့အဖွဲ့အစည်းတွေကအတူတကွပူးတွဲပြီးတော့ချိန်မုံပြရမှာဖြစ်တယ်လို့သမ္မတဒေါ်နယ်ထရမ့်ကတောင်းဆိုခဲ့တာကိုတန်သူကြောင်းဝဲပြောကြားလိုက်တာလည်းဖြစ်ပ ီယိုခွေနဲ့အီရန်နိုင်ငံအပေါ်ပထမဦးဆုံးထိန်းချုပ်မှုကိုပြုလုပ်ခဲ့ပါတယ်။ဒါပေမဲ့အီရန်အစိုးရကတော့သူတို့ရဲ့နိုင်ငံတော်အစိုးရကိုယ်တိုင်ထောက်ပံ့မှုပေးထားတဲ့အကြမ်းဖက်အဖွဲ့အစည်းတွေဖြစ်ကြတဲ့ Hezbollah, Hamas နဲ့ Palestine ကဂျီဟတ်အဖွဲ့တွေကိုငွေကြေးထောက်ပံ့မှုတွေနဲ့တင်ဒန်းပေးမှုတွေဆက်လက်ပြီးတော့လှုပ်ဆောင်နေခဲ့ပါတယ်။အီရန်နိုင်ငံဟာစီးရီးယားနဲ့အီရတ်နိုင်ငံတွေမှာ ISIS တွေပေါ်တိုက်ခိုက်နှိမ်နင်းနေတာကိုထောက်ခံမှုပေးပါတယ်။ဒါကြောင့် ISIS တွေကအီရန်နိုင်ငံကိုအခုလိုတိုက်ခိုက်မှုပြုလုပ်ခဲ့ရတာလည်းဖြစ်ပါတယ်။ ISIS တွေရဲ့တိုက်ခိုက်မှုကို American နိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရသူ Heather Nauert ကတခြားကမ္ဘာနိုင်ငံတွေနဲ့အတူပြစ်တင်ရှုံချလိုက်ပါတယ်။တိုက်ခိုက်မှုတွင်တေးကြီးဒဏ်ရာရရှိသူတွေနဲ့သူတို့ရဲ့မိသားစုတွေနဲ့သူတို့အတွက်ဆူတောင်းဝတ်ပြုကြသူတွေအားလုံးနဲ့အတူကျွန်ုပ်တို့စိတ်ထိခိုက်ကြေကွဲဝမ်းနည်းမှုဖြစ်ရပါကြောင်း Miss Nauert အကကြီးညာချက်မှာဖော်ပြရေးသားထားပါတယ်။ငင်းညက်နဲ့အရက်ဖက်လူကပွားကြီးအတွင်းဆက်ဆုပ်ရွှန်ရှားပွဲရုပ်မှန်လာတဲ့အကြမ်းဖက်ဝါဒအတွက်နေရာမရှိတော့ပါဘူးလို့လည်းသူ့ရဲ့ကြီးညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
။ရည်ကဲဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
။အခုတင်ဆက်ခဲ့တာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA ရဲ့အားပေါ်မှုကြောင်းသိစေအပ်ပါတယ်ခင်ဗျာ။ VOA ကနေထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။စာတိုက်ကတဆင့်ဆက်သွယ်ခြင်းတော့လိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့်စာတိုက်တတာမှ855ရန်ကုန်စာတိုက်ကြီးဖြစ်ပါတယ်။ခုတော့သတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကပြောပြမှာပ
ါ။အရင်ဆိုးရွားဖွဲ့ချမှတ်ခဲ့တဲ့လုံးဝတစ်ဖက်သက်ကျနေတဲ့ကျူဘာဆန်ရသဘောတူညီချက်ကိုဖျက်သိမ်းမယ်လို့ပြောကြရင်အရင်သမရဘရက်အိုဘားမားရဲ့တမိုင်းဝင်ဆက်ဆံရေးပြန်ပြီးစခဲ့တဲ့အထက်ကတချို့အပိုင်းတွေကိုအမေရိကန်သမရဒေါ်နယ်ထရမ့်ကစတင်ပြီးဖျက်သိမ်းနေပါပြီ။ဒီထက်မှခီးသွွာလာမှုဆန်ရတင်းကျပ်တဲ့ကန့်သက်ချက်တွေချတာနဲ့ကျူဘာစစ်တပ်နဲ့ထောင်လိုင်းအဖွဲ့တွေနဲ့ဆက်နွယ်မှုရှိနေသူတွေနဲ့ငွေကြေးဆန်ရဆက်သွယ်မှုတွေကိုတားမြစ်တာတွေပါဝင်ပါတယ်။အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းကအကြမ်းဖက်မှုဒဏ်ပြန်ဆစ်ဆင်ရေးအတွင်းလေကြောင်းတိုက်ခိုက်မှုမှာ IS စစ်တွေးထရအဖွဲ့ကအရေးပါသူတယောက်သေဆုံးသွားတယ်လို့အမေရိကန်စစ်တပ်ကအတည်ပြုပါတယ်။သေဆုံးသွားသူဟာဂျောဝတ်ခန်းဆိုသူဖြစ်ပြီးအာဖဂန်နစ္စတန်နိုင်ငံက IS အဖွဲ့ကွဲရဲ့ ISISK Network သတင်းမီဒီယာလုပ်ငန်းအကြီးတန်းဒါရိုက်တာတယောက်ဖြစ်ပါတယ်။ဖိလစ်ပိုင်နိုင်ငံမာရာဝီဒေသကနေရာတချို့မှာ IS အကြမ်းဖက်သမားတွေတိမ့်ပိုက်ထားကြမှာပဲအရှိတောင်အာရှနိုင်ငံ၅နိုင်ငံကကာကွယ်ဝင်ကြီးတွေဟာဒေသရင်း IS စစ်တွေးကြော်ရဲ့ထိန်းချုပ်မှုအန်တန်နဲ့ပတ်သက်ပြီးတွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ်။အင်ဒိုနီးရှားဖိလစ်ပိုင်မလေးရှားဘရူနိုင်းနဲ့စင်ကာပူနိုင်ငံတွေကကာကွယ်ဝင်ကြီးတွေရှေ့တရင်ပတ်ထဲမှာတွေ့ဆုံဆွေးနွေးမှာပါ။မြန်ကိုရီးယားဘဏ်တစ်ခုရဲ့ငွေကြေးတွေကိုတရုတ်ကုမ္ပဏီတစ်ခုကအမေရိကန်ဘဏ္ဍာရေးလုပ်ငန်းကိုအသုံးချပြီးငွေမဲကနေငွေပြူခဝါချပေးနေတယ်လို့အမေရိကန်ပြည်ထောင်စုကဆွဆွဲလိုက်ပါတယ်
။ကျေးဇူးပါခင်ဗျာ။သတင်းကြေးရုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာပါ။စနေဒီမနေ့အတွက်အစီအစဉ်ထုတ်လုပ်ရမှုကမက်အင်ဂျင်နိုင်ဖြစ်ပြီးအတန်းနှွင့်အင်ဂျင်နီယာကတော့ Keith Holmes ဖြစ်ပါတယ်။ဒီကနေ့မနေ့အတွက် VOE အစီအစဉ်တွေကိုလိုင်းနိုမီတာ3240 4850တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်။ VOE ကိုနားဆင်တဲ့အတွက်ကျေးဇူးပါ။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.